Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American အသံရဲ့2022ခုနှစ် July 23ရက်စနေညချမ်း VOA မြန်မာပိုင်းစီစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါပြီရှင်ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ Radio စီစဉ်ကိုရုပ်သံနဲ့ဖြည့်စွက်တင်ဆက်နေပါတယ်မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတိုက်ရိုက်တင်ဆက်မဲ့အစီအစဉ်ကိုလိုင်းဒိုမီတာ3251တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ
်ကျွန်တော်ကတော့ဝင်းမြန်ပါဒီနေ့ထိတ်တဲရောက်သတင်းတွေကိုကိုသားညုံနဲ့အတူကြောပြပေးပါပါဒီနေ့ထူးခြားတဲ့သတင်းတွေထဲမှာတော့ယူကရိန်းဂျုံပြောင်းတိနဲ့ပြန်တင်ပို့ခွင့်ရုရှားကသဘောတူပြီးကမှတင်ပို့မဲ့စေကံကိုတိုက်ခိုက်ခဲ့ပါတယ်အမေရိကန်သမ္မတကတော့ COVID ဖြစ်တာတက်တာလာပြီး online ကနေစီဝေးတက်ခဲ့ပါတယ်။ Iran nuclear အစီအစဉ်ကတော့အမြန်တိုးချဲ့နေပါတယ်။ ICJ ဆုံးဖြတ်ကို ICJ ကမြန်မာအပေါ်ဆုံးဖြတ်ချက်ကိုစိတ်ပြက်ပေမဲ့တရားစီရင်ဆိုင်သွားမယ်လို့စစ်ကောင်စီကပြောလိုက်ပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားချက်သတင်းတွေကိုပြပြပေးပါပါမယ်ကျန်တယ်
။ကာမပါရှင်စနေညချမ်းအပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့ဒို့အတန်ကိုကြည့်ရှုရတဲ့အခါမှာ
နိုင်ငံတော်မှာဖြစ်နေတဲ့ဒီလူခွင့်ရေးချိုးဖောက်မှုတွေသူတို့ရဲ့ဒီကျူးလွန်တဲ့ဒီရာဇဝတ်မှုတွေကိုပေါ့နော်ဒါပြည်သူလူထုကတိဟိုများများတိလာနေပြီပို့ပြီးတော့သူ
တို့ဒါကတော့စစ်အာဏာသိမ်းပြီးလွတ်လပ်စွာပြောဆိုခွင့်ချိုးဖောက်ခံနေရတဲ့ပြင်လမ်းသွားလမ်းလာပြည်သူတွေပါနေ့စဉ်စစ်ဆေးခံနေရတဲ့အခြေအနေတွေကိုတင်ပြထားတာကိုနားဆင်ကြည့်ရှုကြဖို့ရှိပါတယ်အဲ့ဒီနောက်မှာတော့ဒီမိုကရေစီလူခွင့်ရေးနဲ့ခေပြိုင်ကဘာနဲ့အတူတပတ်အတွင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတင်ဆက်မှာပါအခုတော့နောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေကိုကိုဝင်းမင်းနဲ့ကိုသားညိုဦးတို့ကပြောပြမှာပါရှင
်ယူကရိန်းဂျုံပြောင်းနှစ်စားတိနှံပြန်တင်ပို့ဖို့ရုရှားနဲ့သဘောတူချက်ရပြီးမှာပဲတင်ပို့မဲ့စိတ်ကံကိုရုရှားကတိုက်ခိုက်လိုက်ပါတယ်ကမ္ဘာဂျုံတင်ပို့ဆုံးဆယ်နိုင်ငံထဲမှာပါတဲ့ယူကရိန်းကဒီပို့ကုန်တွေလုံးလုံးချုံချုံတင်ပို့ခွင့်ရုရှားကမနေ့ကပဲသဘောတူခဲ့ပြီးမှာအိုဒီဆာပင်လယ်နဲ့ဆေကံကိုရုရှားဝေထိန်ဒုံးနေတဲ့ဒီနေ့ပြတ်ခဲ့တယ်လို့ယူကရိန်းဘက်ကပြောလိုက်ပါတယ်အခုလိုတိုက်ခိုက်လိုက်တာကဒီသဘောတူချက်ရဖို့ခက်ခက်ခဲခဲကြိုးပမ်းခဲ့တဲ့ကုလသမဂ္ဂထွေထွေမှုချုပ်အန်တိုနီယိုဂူထရက်ဆ်မျက်နှာကိုရုရှားသမ္မတဗလာဒီမာပူတင်ကတထွေးနဲ့ထွေးလိုက်တယ်လို့ပါပဲလို့ယူကရိန်းနိုင်ငံသားရေးပြောခွင့်ရကဆွလိုက်ပါတယ်ယူကရိန်းနိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရအိုလက်နီကိုလန်ကိုကအခုလိုသဘောတူခဲ့ပြီးသားကိုလက်တွေ့မလိုက်တာပဲဆက်လို့ရင်တော့ဖြစ်လာမယ်ကဘာအစားအစာအကြက်တဲအတွက်ရုရှားမှာလုံးလုံးတာဝန်ရှိလိမ့်မယ်လို့ Twitter ကနေထောက်ပြလိုက်ပါတယ်။တချိန်ထဲမှာ Ukraine ဆိုင်ရာ American သံတမန်ကြီး Bridget Brink ကလည်းဒီတိုက်ခိုက်မှုကတုံ့လုံ၆ချားပွဲဖြစ်တယ်လို့ Twitter ကပဲဝေဖန်လိုက်ပါတယ်။ဒါအပြင် Ukraine အလဲပိုင်းမှာလည်းရုရှားကဒီနေ့ဝေထိတ်မဆိုင်ဒုံးတွေတွေ့ခဲ့တာကြောင့်လူ3ဦးအနည်းဆုံးသေဆုံးပြီးနောက်ထပ်13ဦးဒဏ်ရာရခဲ့တယ်လို့ဒေသခံများရှိတယ်ကဆိုပါတယ်ခင်ဗျ။
အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာတောက်ကြနေတော့ကတော့သူ့ရဲ့စီးပွားရေးထိတ်တန့်အကြံပေးတွေနဲ့အွန်လိုင်းကနေတဆင့်တွေ့ဆုံဆွေးနွေးရတယ်။ဒီမတိုင်ခင်တည်းကတော့သူ့မှာကိုဗစ်ရောဂါပိုးရှိတယ်လို့ကြေညာပြီးတော့အင်ပတန်ပြောတဲ့ရောဂါလက္ခဏာပဲခံစားရတယ်လို့သမ္မတအိမ်ပြီးတော့ကကြေညာပါတယ်။ဓာတ်ဆီဈေးနှုန်းကျစေဖို့ဆွေးနွေးကြရမှာသမ္မတဘိုင်ဒန်ရဲ့အတန်ကအနေငယ်တော့ကွဲနေပြီးတော့တစ်ခါတစ်ခါချောင်းဆူလာတော့တွေ့ရပါတယ်။ဒါပေမဲ့သူအများကြီးတက်တာနေပါပြီလို့သမ္မတကပြောပါတယ်။အိမ်ပြောဆရာဝန်ရဲ့အစောပိုင်းထုတ်ပြန်ချက်မှာတော့သမရဟာကြာသပတေးနေ့တုန်းကကိုပူချင်း 99.4 Fahrenheit ရှိပြီးတော့တောက်ကြနေမှာတော့ကိုပူချင်းဒီထက်ကိုကျသွားပြီလို့ဆိုပါတယ်။သွေးခုန်နှုန်း၊သွေးဖိအား၊အသက်ရှူနှုန်း၊ကိုရင်းအောက်ဆီဂျင်ပမာဏအားလုံးပုံမှန်အခြေအနေမှာရှိတယ်လို့လည်းဆိုပါတယ်။မူလယောဂါစဖြစ်တုန်းကတော့ယောဂါလက္ခဏာကဒီနှာရည်ကျတာ၊မိမတာဖြစ်တာနဲ့တခါတရံချောင်းဆူတာမျိုးရှိတယ်လို့ဆိုပါတယ်။အခုတော့သမရဘိုင်ဒန်ဟာတယ်လီနော C 3ဆွနေပြီးတော့ C အာနီတင်လဲအလွန်ကောင်းမွန်နေတယ်ဆိုပြီးတော့အိပ်ပြီးတော့ဆရာဝန်ကနေပြီးတော့ထုတ်ပြန်ပါတယ်ခင်ဗျာ
အီရန်နိုင်ငံရဲ့နျူကလ িয়ার စီစဉ်ဟာမြန်မြန်ဆန်ဆန်ရှေ့တိုးဆောင်ရွက်လာနေတယ်လို့ကုလသမဂ္ဂနျူကလ িয়ার ဆိုင်ရာအကြီးအကဲကဆိုလိုက်ပါတယ်အီရန်အနေနဲ့အခုလိုဆက်လုပ်နေတာတွေ့မြင်နေတဲ့အနေအထားမရှိသလောက်ဖြစ်နေတယ်လို့လည်း IAEA ကုလသမဂ္ဂနျူမျိုးစွန့်အေဂျင်စီရာရှိချုပ် Rafael Grossi ကဆက်ပြောပါတယ်အီရန်နျူကလ িয়ার ဆိုင်ရာ2015ခုနှစ်စာချုပ်အရတက်ဆင်ထားခဲ့တဲ့ IAEA ရဲ့စောင့်ကြည့်ကိရိယာတွေကိုဆုံးလာတဲ့မှာအီရန်ကစဖယ်ရှားခဲ့ပြီးတဲ့နောက်အခုလိုမတွေ့နိုင်သလောက်ဖြစ်သွားတာလို့ရာရှိချုပ်ကရစီကစပိန်သတင်းစာအင်တာဗျူးမှာပြောခဲ့တာပါခက်မြမြဖြစ်ထွန်းနေတဲ့အီရန်နျူကလ িয়ার စီစဉ်ကိုမတွေ့ရသလောက်က၅ဘတ်ရှိသွားပြီးမှနောက်သဘောတူချက်အတွက်ဆက်ဆက်စဉ်းစားဖို့ခက်သွားပြီလို့မနေ့ထုတ် Elpais သတင်းစာအင်တာဗျူးထဲမှာ IAEA ရာရှိချုပ်ကရစီကထောက်ပြလိုက်ပါတယ်အမေရိကန်သမ္မတဟောင်းဒေါ်နယ်ထရမ်ဘက်ကအရင်2015နျူကလ িয়ার သဘောတူစာချုပ်ကနေတဖက်သက်နှုတ်ထွက်ပြီးအီရန်ဘက်ကလည်းစာချုပ်ကိုဆက်မလိုက်နာတော့ပဲနောက်ဆုံးအခုလိုဖြစ်လာခဲ့တာပါခင်ဗျ
မုခောင်ရှာတန်ခါရဲအီရန်နိုင်ငံတောင်ပိုင်းဖော့စ်ပြည်နယ်မှာရေလွှမ်းမှုရာကြောင့်လူ18ဦးထက်မနည်းသေဆုံးတယ်လို့အီရန်နိုင်ငံမှာရုတ်တံကကြေညာပါတယ်မိုးသဲထဏံရွာသွန်းတာမဟုတ်လို့ဒေသတွင်းကမြစ်ကိုလုံးဝရေရှမ်းသွားစေခဲ့တာလို့အက်စတေဘန်မြို့တော်ရဲ့အုပ်ချုပ်ရေးမှူးကပြောပါတယ်ရေလွှမ်းမှုရာကြောင့်ပိတ်မိနေတဲ့လူ55ဦးကိုကယ်တင်နိုင်ခဲ့ပေမဲ့လူ6ဦးကတော့ပျောက်ဆုံးနေသေးပဲရှိတယ်လို့တောင်းရှိသူတွေကပြောပါတယ်အီရန်နိုင်ငံဟွာမှာယာတီမိုးအသေးထဏံရွာသွန်းဖို့ရှိပြီးတော့ဥတုယာတီဖောက်ပြမှုကြောင့်ဆယ်စုနှစ်တစ်ခုကြာမိုးကောင်ရေရှားဖြစ်နေတဲ့ဒေသမှာပါမိုးတွေတဲထန်ဖို့ရှိတယ်လို့အီရန်မိုးလေဝသဌာနကသတိပေးထားပါတယ်။အီရန်နိုင်ငံမှာအဆောက်အုံဆိုင်ရာဘေးကင်းလုံခြုံမှုစီးပင်းတွေကိုမလိုက်နာတာနောက်မြေကမ်းတစ်ပြီးလမ်းတွေရှိတာတွေကြောင့်လည်းအခုလိုရေလွှမ်းမှုတဲ့ဘေးအန္တရာယ်ပိုးပြီးတော့ဆိုးဝါးလာတာဖြစ်ပါတယ်။2018မတ်လတုန်းကလည်း First Peak နဲ့အတွက်မှာရေလွှမ်းမှုကြောင့်လူ44ဦးသေဆုံးခဲ့ရပူပါတယ်ခင်ဗျာ။
တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဖိုင်းဒိုမီတာ32 kHz 9303ညနဲ့9303ညဖိုင်းဒိုမီတာ51 kHz 5885တို့ပြင်စနစ်တကျမှာလိုင်းလမ်းမီတာ190 kHz 1509ကနေပြထုတ်လွှင့်ပေးနေပါသေးရှင
်ဖီယိုအမေရိကန်တန်ရဲ့စနေညသတင်းတွေကိုဆက်ပြောပြနေပါတယ်မြန်မာနိုင်ငံကိုလူမျိုးတုံးတပ်ဖြတ်မှုဆွဲခြင်းနဲ့ ICJ ကလက်ခံချနာမယ်ပေါ့မြန်မာစစ်ကောင်စီကစိတ်ပြတ်ပေးမဲ့ဆက်ရင်ဆိုင်မယ်လို့ပြောလိုက်ပါတယ်မြန်မာကိုဂမ်ဘီယာကအခုလိုတရားစွဲချက်တင်လာတာကို ICJ အပြည်ပြည်ဆိုင်ရာတရားရုံးကလက်ခံချနာခွင့်ရှိတယ်လို့မနေ့ကဆုံးဖြတ်ပြီးအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနကစိတ်ပြတ်မိတယ်လို့ထုတ်ပြန်လိုက်ချိန်မှာမြန်မာစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကတော့ဆက်ခုခံချိန်ပသွားမှာပါလို့ VOA ကိုဒီနေ့ပြောလိုက်ပါတယ်
ဒီဟာနိုင်ငံတကာဥပဒေနဲ့ဒီတရားမျှတမှုကိုမှတ်တောက်တင်ပြီးခလာကိုကြားနိုင်နေတယ်ကျွန်တော်တို့ယူဆခဲ့တယ်။ဆိုတော့ပထမအချိန်မှာတော့ကျွန်တော်ပြန်ချခံတာပေါ့။နောက်မှာတော့နိုင်ငံတကာတရားစီရင်ရေးအနေမှာဒီကြားရင်ပြည်တုံးတစ်ခုအနေနဲ့ကြံကြဲမှဖြစ်ပါတယ်။နိုင်ငံတကာလည်းဟိုဘက်ရောက်နေတာမျိုးဖြစ်။အဲဒီပေါ်မှာတော့ကျွန်တော်တို့ကဒါမှနိုင်ငံတကာဥပဒေရပါတယ်ကျွန်တော်ကတက်တက်ဆောင်ရွက်သွားမယ်ဒီဖန်လို့ရှိတယ်။အာနိုင်ငံတကာဥပဒေရတရားပြတ်တာမှုမှတ်ချက်ကိုဒီနေ့တော့ဟောကြားနိုင်တယ်လို့ဆက်လက်ပြီးစာဖားရတယ်ဖြစ်ပ
ါ ICJ ICJ အနေနဲ့အခုလိုလက်ခံကြားနာခွင့်မရှိဘူးလို့မြန်မာဘက်ကကန့်ကွက်ခဲ့တဲ့အလုံးကို ICJ ကပယ်ချခဲ့တဲ့ဒီဆုံးဖြတ်ခဲ့ချက်ပေါ်ဗိုလ်ချုပ်စော်မင်းထွန်းကတော့မဝေဖန်တော့ပဲ ICJ ဟာစစ်ကောင်စီကိုလက်ခံအသိမှတ်ပြုဖိတ်ကြားကြားနာနေတာဖြစ်တယ်လို့သာဆက်ပြောခဲ့ပါတယ်ဒီ ICJ ဆုံးဖြတ်ချက်ပေါ်အမေရိကန်နိုင်ငံကလည်းတရားမျှတမှုအတွက်ကြိုဆိုလိုက်ပါတယ်အမေရိကန်နိုင်ငံရဲ့ဝန်ကြီးကလည်းမြန်မာစစ်တပ်ဟာလူမျိုးတုံးတပ်ဖြတ်မှုကျူးလွန်ကြောင်းသတ်မှတ်ခဲ့ပြီးဖြစ်တယ်လို့ပြောခွင့်ရ Netpress က Twitter ကနေပြောခဲ့ပါတယ်။အလားတူဘင်္ဂလားဒေ့ရှ်အစိုးရကလည်းဒီဆုံးဖြတ်ချက်ကိုကြိုဆိုလိုက်ပြီးနောက် NUG မျိုးသားညီညွတ်ရေးအစိုးရနဲ့ပြည်တွင်းပြည်ပလူခွင့်ရေးလှရှားသူတွေဘက်ကလည်းဒီ ICJ တရားစီရင်ချက်ကိုကြိုဆိုလိုက်ကသုံးသပ်သူတွေကလည်းဒီဆုံးဖြတ်ချက်ကစစ်ကောင်စီအတွက်အကျပ်ရိုက်စေလိမ့်မယ်လို့ပြောထားပါတယ်ခင်ဗျ။
ထိုင်းနိုင်ငံမှာတော့ဝန်ကြီးချုပ်ပရယုတ်ချောင်ချာကိုအယုံကြည်မရှိတဲ့အဆိုလွှတ်တော်မှာဒီကနေ့စနေနေ့မဲခွဲရမှာတော့အဆိုရှုံးနိမ့်သွားပြန်ပါတယ်။ဝန်ကြီးချုပ်ပရယုတ်ကိုအယုံကြည်မရှိအဆိုလွှတ်တော်မှာတင်သွင်းတာဒါအပါအဝင်ဆိုရင်၄ချိန်မြောက်ဖြစ်ပြီးတော့၄ချိန်စလုံးမှာဝန်ကြီးချုပ်ကိုဆက်ညင်တဲ့အဆိုရှုံးနိမ့်ခဲ့ပါတယ်။ထိုင်းနိုင်ငံမှာနောက်7လဆိုလို့ရှိရင်အထူးထူးရွေးကောက်ပွဲကျင်းပတော့မှာမလို့ဒါဟာဝန်ကြီးချုပ်ပရယုတ်အတွက်နောက်ဆုံးချိန်စမ်းသပ်မှုဖြစ်ပါတယ်။အသက်68နှစ်အရွယ်ဝန်ကြီးချုပ်ပရယုတ်ဟာ2014ခုနှစ်အာဏာသိမ်းမှုမှာဦးဆောင်ခဲ့တဲ့ဗိုလ်ချုပ်ကြီးဟောင်းလည်းဖြစ်ပါတယ်။အခုဒီချိန်သူ့ကိုဆန့်ကျင်တဲ့အဆိုရှုံးနေတာကြောင့်သူဟာလာမယ့်မတ်လအထိဝန်ကြီးချုပ်တာဝန်ကိုဆက်ပြီးတော့တာဝန်ယူထားနိုင်မှာပါ။အခုဒီချိန်မဲခွဲရမှာတော့ဝန်ကြီးချုပ်ပရယုတ်ကိုလိုလားတဲ့မဲက256မဲ၊ဆန့်ကျင်တဲ့မဲ206မဲနဲ့မဲ9မဲကတော့ကြားနေမဲဖြစ်ပါတယ်။သူ့ကိုယာယီကနေပြီးတော့ဖယ်ရှားနိုင်မှုဆိုရင်တော့နေရာ48ခုရှိတဲ့လွှတ်တော်မှာအတိုက်ခံတွေအနည်းနဲ့မဲ239နေရာရရှိဖို့လိုအပ်ပါတယ်။သူကအဂတိလက်စားမှုတွေနဲ့စီးပွားစီမံမှုညံပြင်းတာတွေနဲ့အယုံကြည်မရှိဆွဲချက်တင်ကြတာဖြစ်ပါလေ။ဝန်ကြီးချုပ်ပရယုတ်ကတော့ဒီဆွဲချက်တွေကိုညှဉ်းဆန်းထားပါလေခင်ဗျာ
။လှုပ်ကြံခံခဲ့ရတဲ့ဂျပန်ဝန်ကြီးချုပ်ဟောင်းရှင်ဇိုအာဘေအတွက်နိုင်ငံတော်ဇာပနစက်တင်ဘာလမှာလှုပ်ပေးဖို့ဂျပန်အစိုးရကဆုံးဖြတ်လိုက်ပါလေ။ဒါပေမဲ့အတိုက်ခံတွေကတော့ဒါကနိုင်ငံတော်အခွန်ဘဏ္ဍာသုံးပြီးအစိုးရပါတီအနေနဲ့သူ့လိုရိုးရာအစင်လာထိမ့်သိမ်းသမားတွေကိုဂုဏ်တင်ပေးနေတာလို့ဝေဖန်လိုက်ပါလေ။အတိုက်ခံတရားစင်လောက်လဲဝန်ကြီးချုပ်ယုံမှာဒီနေ့ရှိမဆနာပြခဲ့ကြပါတယ်ဒီလာဆန်းပိုင်းကသနသမတယောက်လက်ချက်နဲ့မဲဆွယ်ပွဲတဲ့တည်ဆုံးခဲ့ရတဲ့ဝန်ကြီးချုပ်ဟောင်းအာဘေကိုစက်တင်ဘာ28ရက်နေ့မှာနိုင်ငံတော်ဇာပနခဏလုပ်ပေးလိုက်ရင်နိုင်ငံတဲကွဲပြဲမှုတွေကိုပိုတင်းမာသွားစေလိမ့်မယ်လို့ဝေဖန်သူတွေကထောက်ပြခဲ့ပါတယ်ဝ ဝန်ကြီးချုပ်ဟောင်းအာဘိယမီတာစုကတော့အတုပကိုတူပြုကဖုန်ကြီးကြောင်တစ်ခုမှလုတ်ခဲ့ပြီးလွှတ်တော်အမတ်တွေနဲ့စီးပွားရေးလုပ်ငန်းရှင်ကြီးတွေပါဝင်လူပေါင်း1000လောက်တက်ရောက်ခဲ့ကြပါတယ်။အတိုက်ခံတွေဘက်ကတော့တူပြုကခရိုင်တရားဝန်တစ်ခုမှဒီဆုံးဖြတ်ချက်ဆိုင်ငံ့ပေးရေးကန့်ကွက်လွှာတင်ထားပြီးပါလီမန်ထောက်ခံချက်မယူဘဲကက်ဘိနက်ဝန်ကြီးအဖွဲ့ဘက်ကသာဆုံးဖြတ်တာကဖွဲ့စည်းအုပ်ချုပ်ပုံကိုဆန့်ကျင်နေတယ်လို့ထောက်ပြထားပါတယ်။တချိန်တည်းမှာဒီစက်တင်ဘာစာဗနာခန္ဓာတွေနိုင်ငံတကာဖိတ်ကြားချက်မှာမြန်မာဘာထည့်ထားတာကစစ်ကောင်စီကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်လာဖို့အတိမတ်ပြုသွားနိုင်တာမို့ပြန်ရုပ်ပေးဖို့ HRW လူခွင့်ဆောင်ကြီးအဖွဲ့ဂျပန်ဌာနခွဲကအာရှဆိုင်ရာအရာရှိတက်ပေးကဆိုင်ကအင်တာနက်တွစ်တာကနေပြောခဲ့ပါတယ်ခင
်ဗျ။ကမ္ဘာ့မှာငွေကြေးဖောင်းပွားမှုတွေကြောင့်နေထိုင်စားသောက်မှုဈေးစကားတွေမြင့်တက်နေပြီးတော့နိုင်ငံအတော်များများမှာဒီပြဿနာကိုဖြေရှင်းလာဖို့ရှိပါတယ်။ချက်ချင်းဖြေရှင်းမှုတရားကတော့ပြည်တွင်းကုန်စည်နှုန်းကိုထိန်းထားနိုင်မှုအတွက်စားသုံးကုန်တွေကိုပြပတင်ပို့မှုတွေကန့်သတ်ကြတာဖြစ်ပါတယ်။စားသုံးစီကနေပြီးတော့အသားအထည်ကိုဟင်းတစ်ခွက်အတွက်ဈေးနှုန်းတွေတက်လာတာမို့လို့စားတောက်ဆိုင်တွေလည်းဈေးလိုက်တက်ပါတယ်။စင်ကာပူမှာဆိုရင်တော့လူများအလွယ်တကူဝယ်ယူစားသုံးကြတဲ့ဆိုကီဝူးဆိုင်လေးတွေမှာရင်ကားတဲ့ဈေးနှုန်း10ရာခိုင်နှုန်းကနေပြီးတော့20ရာခိုင်နှုန်းအထိတက်သွားပါတယ်။နိုင်ငံရေးချက်တွေကြောင့်စီးပွားရေးကျဆင်းနေတဲ့လေဗရွန်နိုင်ငံမှာဆိုလို့ရှိရင်လည်း WFP ကုလသမဂ္ဂစနစ်အခါဖွဲ့အစည်းနဲ့စည်းအသားတွေအတွက်အရင်ထောက်ပံ့ပေးနေကြငွေကြေးထက်ပိုပြီးတော့ထောက်ပံ့နေရပါတယ်။Capital Economics စီးပွားရေးသုတေသနအဖွဲ့ရဲ့လေ့လာချက်အရဆိုရင်တော့စီးပွားဖွံ့ဖြိုးကြနိုင်ငံတွေမှာစားသောက်ကုန်စည်က14ရာခိုင်နှုန်းနီးပါးထိတက်ခဲ့ပြီးတော့စီးပွားဖွံ့ဖြိုးပြီးတဲ့နိုင်ငံတွေမှာတော့9ရာခိုင်နှုန်းကျော်အထိဈေးတက်ပါတယ်။ဒါကြောင့်မလို့ဝင်ငွေရဲ့သုံးပုံတစ်ပုံအနည်းဆုံးတော့မဟုတ်ဝင်ငွေအတော်များများကိုစားသောက်ကုန်အတွက်မှီခိုနေရတဲ့ကမ္ဘာပြည်သူတွေအဖို့တော့ခုလိုမျိုးကုန်စည်နှုန်းတက်မှုဟာအတော်လေးကိုကြက်တဲဖြစ်လာနိုင်ပါတယ်ခင်ဗျာ။
ကိုဝင်းမင်းနဲ့ကိုသားညူပါရှင်စနေညချမ်းသတင်းအစီအစဉ်ကိုတင်ဆက်ခဲ့တာပါ VOA မြန်မာပိုင်းအစီအစဉ်ကဒီရေဒီယိုကထုတ်လွှင့်နေတဲ့အချိန်နဲ့တပြေးညီ Facebook နဲ့ YouTube စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းတိုက်ရိုက်နားဆင်ကြည့်ရှုနိုင်ကြပါတယ်ရှင်အခုတော့စနေညချမ်းအပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာပါတို့တန်အစီအစဉ်ကိုအရင်ဆုံးနားဆင်ကြည့်ရှုကြရအောင်ပါရှင်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကအခြေခံလူခွင့်ရေးတည့်ရက်ပဲဆိုပေမဲ့မြန်မာနိုင်ငံမှာတော့မနစ်ကစစ်တဲ့အာဏာသိမ်းလိုက်ခဲကတိုက်စားခံလိုက်ရပြီဖြစ်ပါတယ်အာဏာရှင်ဟာသူ့အာဏာပိုကြီးလာအောင်သတင်းတောက်တွေဖမ်းဆီးထောင်ချသလိုစောင့်ကြည့်နေတာတွေလည်းအရှိန်မြှင့်ထားပြီးတော့ဥပဒေတွေကိုလည်းပြင်ဆင်ခဲ့ပါတယ်နိုင်ငံရဲ့အဓိကလမ်းတွေမှာလည်းစစ်ဆေးရေးဂိတ်တွေထားပြီးနိုင်ငံသားတွေကိုနေ့စဉ်စစ်ကြောနေပြီးတော့online မှာဘာတွေလုပ်နေသလဲဆိုတာကိုလည်းစောင့်ကြည့်နေပါတယ်။ဒီဆောင်မကိုတို့အတန်ရဲ့ make pet media ဖြစ်တဲ့ KIC ရဲ့သတင်းတောက် Solar Du ကတင်ဆက်ထားပါတယ်ရှင
်။ This high out of notice are you on with you could you could ဘဘောင်းဆောင်တဘောင်းဆောင်ရှူတော့
ဘာရှိတော့ပုံကကြည့်မဲ့ဆိုရင်ဒါဟာလူအခွင့်အရေးချုပ်ဝေါခံရတာဖြစ်တယ်။ကိုရေးကိုတာကိစ္စဖြစ်တဲ့ဖုန်းခေါ်ဆိုမှုရောဒီမက်ဆန်ဂျာရောဆစ်ဆစ်ဖို့မလို့လူသားတယောက်ရဲ့ရပ်ပိုင်ခွင့်လူအခွင့်အရေးဆိုတာအပြေအဝါရပ်ပိုင်ခွင့်ရှိရမှာ။အခုကဘာအခွင့်အရေးမှအပြေအဝါမရှိဘူး။
ပိုင်းနိုင်လမ်းမှာလည်းအနေမျိုးနော်ကိုကမလုံးချုံကကိုကမှအကြည့်မလို့ခြားပြီးတိုင်တော့ပါခုနကခုသူတို့ရဲ့နေမြန်မှုတွေကတခုခုကိုပြောမှသူမှဖြစ်လို့ချင်းနဲ့အဲ့လိုမျိုးတွေအထင်လွဲအဲ့လိုမျိုးခံရပြီးတော့ဟိုဖန်ခံရနိုင်နိုင်လာပဲလေအဲ့လိုမျိုးလေးအဲ့လိုချောက်ဆိတ်တွေရှိရပေါ့
မင်္ဂလာပါရှင်မြန်မာနိုင်ငံတော်အမှရှိတဲ့လူအဖွဲ့ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်အပတ်စဉ် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီ season ကို Frontier မြန်မာနဲ့ Foundation Heron Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။လုံလက်စွာထုတ်ဖော်ပြောဆိုခွင့်ဟာအခြေခံလူ့ခွင့်ရေးတရက်ဆိုပေမဲ့မြန်မာနိုင်ငံမှာတော့ပြီးခဲ့တဲ့နှစ်စစ်တပ်အာဏာသိမ်းကလေးကအဲ့ဒီအခွင့်အရေးကလုံးဝပြောက်ကွယ်သွားပါတယ်။အာဏာရှင်ဟာသူ့ရဲ့အာဏာပိုကြီးလာအောင်သတင်းတောက်တွေကိုဖမ်းဆီးထောင်ချတာတွေလူမှုကိုစောင့်ကြည့်တာတွေကိုအရှိန်မြှင့်တင်ထားပြီးဥပဒေတွေကိုလည်းပြင်ဆင်ခဲ့ပါတယ်။နိုင်ငံရဲ့အဓိကလမ်းနေမှာလဲစစ်ဆေးရေးဂိတ်တွေထားရှိကနိုင်ငံသားတွေကိုနေ့စဉ်စစ်ဆေးနေပြီးအွန်လိုင်းပေါ်ကလှုပ်ရှားမှုတွေကိုပါစောင့်ကြည့်နေတာပါဒီဆောင်မကိုဒိုအတန်ရဲ့မိတ်ဖက်မီဒီယာဖြစ်တဲ့ KIC ရဲ့သတင်းတောက် Solo Dude ကဆက်လက်တင်ဆက်ထားပါတယ်ဆောင်မအတွင်းလူကြုံရင်းချင်းတွေကြောင့်နာမည်နဲ့အတန်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်
လွတ်လပ်စွာထင်မြင်ယူဆခွင့်ဖွင့်ရပြောပြနိုင်ခွင့်ဟာလူသားတို့မှရတင်ရထိုက်တဲ့အခြေခံအခွင့်အရေးတစ်ခုဖြစ်တယ်လို့အပီပီဆိုင်ရာလူအခွင့်အရေးကြေညာစာထဲမှာ တတိပပထက်သွင်းဖော်ပြထားပါတယ်။ဒါပေမဲ့အသံပေါင်းများစွာသောမြန်မာနိုင်ငံသားတွေဟာစစ်အာဏာသိမ်းပြီးကတည်းကအဲ့ဒီအခွင့်အရေးပါဝင်အခြေခံရရှိတဲ့အခွင့်အရေးပေါင်းများစွာကိုနှီးမျိုးစုံနဲ့ချိုးဖောက်ခံရပါတယ်။စစ်ကောင်စီဟာသတင်းထောက်တွေ၊ကြပြဆရာတွေနဲ့အစိုးရတွေကိုဖမ်းဆီးထောင်ချနေတယ်လို့သတင်းမီဒီယာတိုက်တွေကိုပိတ်ပစ်နေပါတယ်။နိုင်ငံသားတွေရဲ့လှုပ်ရှားမှုတွေကိုစောင့်ကြည့်ဖို့အတွက်လည်းဥပဒေတွေကိုစိတ်ကြိုက်ပြင်ဆင်ပြီးတယ်လီကွန်မြူနီကေးရှင်းဝန်ဆောင်မှုတွေကိုလည်းကန့်သက်ထိန်းချုပ်လိုက်ပါတယ်။ဒီလွတ်ရက်တွေအားလုံးကလူအခွင့်အရေးကိုချိုးဖောက်နေခြင်းပဲဖြစ်ပါတယ်။ဒါ့အပြင်အခြားလွတ်ရက်တွေလည်းရှိပါသေးတယ်။ဖအံရန်ကုန်အဝေးပြေးလမ်းမကြီးပေါ်မှာစစ်စီဂိတ်စခုတမနဲ့ချထားပြီးစစ်ဆေးပါတယ်။စစ်ကောင်စီတပ်သားတွေကနေ့စဉ်တွာလာနေတယ်။ပြည်သူတွေရဲ့လက်ကင်ဖုံးမှာဘယ်လှုပ်ဆောင်ချက်တွေကအနာရှင်တွေကိုစန့်ကျင်တယ်ဆိုတော့အချက်နဲ့ညှိနေလဲဆိုတာကိုအဓိကစစ်ဆေးတာပါအဲ့လိုစစ်ဆေးရမှာဝရမ်းထုတ်တာတဲ့တရင်းမီဒီယာအဖွဲ့တွေကို like and follow လောက်ထားရင်ငွေကြေးညှိယူတောင်းတာမျိုးတွေရှိနေတယ်လို့ဖန်အမြွတ်ခံတူဦးကပြောပါတယ
်သူစားတော့ရှိတယ်ဟိုတလဲတော့ဒါအရာမျိုးတွေရရေးစစ်တဲ့အချိန်မှာပေါ့နော်အဲ့ဒီပြည်ပြမဲ့စစ်ကန်ထိတဲ့လူကသူကသူပေါ်မှာ RFA ရိုးဒီပြည်ပြမဲ့မြန်မာနာတော့ပေါ့ဒီဝရမ်းထုတ်တာတဲ့မီဒီယာတွေသူကအမျိုးပေါ်လို့လာတော့ဒီတင်းကြည့်တဲ့အနေထားပေါ့နော်အဲအဲ့ဒါနေကသူ့ကိုတန်ကြည့်ရတယ်အဲ့ဒါသူ့အမျိုးကနှစ်သိန်းခွဲလားမသိသူအမျိုးနှစ်သိန်းလားနှစ်သိန်းခွဲမသိတောင်းတယ်အဲ့လိုမျိုးအဲ့ဒါဖန်ပြရမှာပဲသူကနှလုံးထိနှလုံးထိပေါ့စင်နေတွေ့နေတော့မှသူတို့ကအမျိုးငွေညစ်တာပေါ့အဲ့ဒါအဲ့ဒါလေကြတော့တက်တက်ဟိုစားတော်တော်များများဟောအဲ့ဒီ software ရှိတယ်လေနှလုံးထိ software တို့ဒီ time ထိ software တို့အဲ့ဒီ software တွေတွေ့ရင်လည်းသူတို့တန်ကြည့်ဆောင်ခိုင်းတယ်ပေါ့အဲ့လိုမျို
းစစ်သားတွေကဖုန်းတွေမှာစစ်ကောင်စီကတားမြစ်ထားတဲ့ Facebook လို့လူမှုကွန်ရက်တွေသုံးလို့ရအောင် software တွေထပ်ထားသလားဆိုတာနဲ့စစ်အာဏာရှင်စန့်ကျင်တဲ့အဖွဲ့တွေနဲ့အခြေဆက်ရှိသလားဆိုတာကိုလည်းစစ်ဆေးပါတယ်။မြို့ပြင် gate တွေမှာတော့အာဏာဖီဆန်ရင်လှုပ်ရှားမှုတွေမှာပါဝင်တဲ့သူတွေ PDF များကိုဖမ်းဆီးနိုင်ရန်ရည်ရွယ်ပြီးခီးသွွားပြည်သူများရဲ့မှတ်ပုံတွေများရဲထောက်ခံစာကိုဗစ်ကာကွယ်ဆေးလက်မှတ်များပါစစ်ဆေးဖမ်းဆီးမှုများပြုလုပ်နေပါတယ်။ဆိုဝါကဖအံမတထုံကိုနေ့စဉ်ဖျက်တမ်းသွားလာတဲ့လူပါမကြသေးခင်ကပဲသူကတနေ့ကြောကြစစ်စစ်ခံရတယ်လို့ဆိုပါတယ
်ဒီစားရဟုတ်ဒီစားဟိုနော်ဒီစားဝေယူအောင်ဝေယူခုတ်လေခုတ်လေအဲဘတ်ပေါင်းဆောင်ဓာတ်ပေါင်းဆောင်ရှူတော့ပေါင်းဆောင်နဲ့ယူရင်လို့လူ
ဖဲပေါင်းရှူတော့ပုံကကြည့်မဲ့ဆိုရင်ဒါဟာလူအခွင့်ရေးချိုးဖောက်ခံရတာဖြစ်တယ်ကိုရေးကိုတာကိစ္စဖြစ်တဲ့ဖုန်းခေါ်ဆိုမှုရောဒီမစင်ဂျာရောစစ်စစ်ဖို့မလို့လူသားတယောက်ရဲ့ရပ်ပိုင်ခွင့်လူအခွင့်ရေးဆိုတာအပြေအဝါရပ်ပိုင်ခွင့်ရှိရမယ်အခုကဘာအခွင့်ရေးမှအပြေအဝါမရှိဘူ
းလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တည်င်းအချက်လက်လွတ်လပ်ခွင့်ကိုကာကွယ်မြင့်တင်ပေးတယ်အဖွဲ့တစ်ခုဖြစ်တဲ့ Article 90ရဲ့2020ခုနှစ်ကမ္ဘာလုံးဆိုင်ရာထုတ်ဖော်ပြောဆိုခွင့်ထုတ်ပြန်ချက်အရနှစ်နှစ်တွင်းမှာပဲမြန်မာနိုင်ငံရဲ့လွတ်လပ်စွာပြောဆိုခွင့်ရောက်ထိုးဆင်းကျသွားတာပါနှစ်စဉ်ထုတ်ပြန်နေတဲ့အဲ့ဒီထုတ်ပြန်ချက်မှာမြန်မာဟာလွတ်လပ်စွာဆွေးနွေးခွင့်အစိုးရရဲ့စင်စာဖြတ်တောက်မှုနိုင်ငံရဲ့လှုပ်ရှားသူတွေဖန်ဆီးမှုတွေနဲ့ဆိုင်တဲ့အညှုံးကိန်းခုနှစ်ခုအတွက်ငှားမှတ်သာရပြီးအဆင့်တွေကျဆင်းနေတာဖြစ်ပါတယ်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဟာအပိပိဆိုင်ရာလူအခွင့်အရေးကြညာစာတမ်းအပိုင်းတစ်စင်မှာပြဋ္ဌာန်းထားတဲ့မရှိမဖြစ်လူအခွင့်အရေးဖြစ်ပါတယ်။နာဇီဂျာမနီတို့ကျူးလွန်ခဲ့သလိုထိတ်လန့်သွေးပြက်ဖွယ်ကောင်းတဲ့လူရဲတွေထက်ဖြစ်မလာအောင်ကာကွယ်ဖို့အတွက်ဒုတိယကမ္ဘာစစ်ပြီးပြီးချင်းမှာပဲလူအခွင့်အရေးကြညာစာတမ်းကိုမူကြမ်းရေးဆွဲခဲ့တာပါ။ဒီလိုရေးဆွဲရာမှာကမ္ဘာအရရက်ကယဉ်ကျေးမှုနဲ့တရားဝင်မှုနောက်ခံအကြောင်းအရာမတူကွဲပြားတဲ့ကိုယ်စားလှယ်တွေပါဝင်ခဲ့ပါတယ်။ဒီကြညာစာတမ်းပါအချက်တွေကိုလူတိုင်းနဲ့နိုင်ငံတိုင်းယက်တီရှင်တန်ဖို့စံဖြစ်လက်ခံခဲ့ကြပါတယ်လူတိုင်းရဲ့ထင်မြင်ယူဆချက်တွေကိုအစိုးရရဲ့ဂျမ်းဝင်နှောက်ယှက်မှုမရှိဘဲလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ရှိအောင်လူအခွင့်ရေးကြညာစာတမ်းအပိုင်းတစ်စက်ကကောက်ွယ်ပေးပါတယ်ဒီနေ့မြန်မာမှာတော့စစ်တပ်ရဲ့အကြမ်းဖက်ဖြိုခွင်းမှုတွေကြောင့်လူများစွာဟာသူတို့ရဲ့အတွေးအမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ပြောဆိုခွင့်မရှိတော့သလိုခံစားနေရပါတယ်ကရင်ပြည်နယ်မှာနေထိုင်သူဒေသခံတူကလည်း
သွားတဲ့နားရဲလမ်းမှာလည်းအဲ့လိုမျိုးပေါ့နော်ကိုကိုမလုံးချုံကကိုပါမအတိမလုံးထားပြီးတိုင်ပါကွာခုနကကိုသူတို့ရဲ့နေမြန်မှုတွေကတကူကိုပြောမှဆိုမှဖြစ်လို့ရှိရင်လည်းအဲ့လိုမျိုးတွေအထင်လွဲအဲ့လိုမျိုးခံရပြီးတော့ဟိုဖန်ခံရနိုင်တာပဲနေတဲ့အဲ့လိုမျိုးနေအဲ့လိုမျိုးချောက်ဆိတ်တွေရှိတော့ပေါ့ကိုတငယ်ချင်းတွေလည်းအဲ့လိုမျိုးမြင်ရတဲ့ အလုပ်ကိစ္စပဲဖြစ်ကိုကျန်မာရေးကိစ္စပဲဖြစ်ပေါ့တော့မသွားဖြစ်မှာအဲဘယ်လိုအခြေအနေရှိလဲအဲအဲ့လိုမျိုးမြန်ပြီးတော့မှဟိုသွားနေရတဲ့ပုံစံမျိုးအခြေအနေတွေရှိတော့ပေါ့နော်ပြောရမယ်ဆိုလို့ရှိရင်တော့အခုတစ်ခါတော့စိတ်မလုံခြုံပေါ့အဲ့လိုမျိုးထာမရောက်ပြီဆိုလို့ရှိရင်မှကုတ္တငယ်ကြီးအိမ်မှာကိုပတ်တယ်မယ်အဲ့လိုမျိုးလေပတ်တယ်လို့ရှိရင်လည်းဟိုက AC တွေပါတယ်တိုင်ရမယ်ပြီးလို့ရှိရင်ဒီခုဆွဆွဲအဆွဆွဲမှုတွေခံရမှာလားပြီးကိုတရားတယ်မကပဲနဲ့ကိုတတ်တယ်တဲ့မိလားဆိုလည်းဒုက္ခရမှာလဲဆိုရဲအခုကကုတ္တငယ်ကြီးအိမ်မှာပတ်တယ်တော့မှအဲ့မျိုးကြီးစဉ်းစားရတာပေါ့နော်ခုနောက်ပိုင်းအတိုင်းအဲ့မျိုးကြီးခံစားရတယ်ကွာပြောရမယ်ဆိုလို့ရှိရင်ကြွားလာတာတဲ့အဆင်ကြီ
းမြမလူအခွင့်ရေးကျွမ်းကျင်သူကိုနီကီဒိုင်မွန်ကလည်းစစ်သားနဲ့ရဲတွေဟာစစ်စည်းဂိတ်တွေမှာခီးသည်တွေနဲ့ဖျက်တမ်းသွားလာသူတွေကနေသေချာစီစဉ်ပြီးကိုငွေညှစ်နေတာလို့ဆိုပါလေ။
နိုင်ငံတော်မှာဖြစ်နေတဲ့ဒီလူခွင့်ရေးချိုးဖောက်မှုတွေသူတို့ရဲ့ဒီကျူးလွန်တဲ့ဒီရာဇဝတ်မှုတွေပေါ့နော်။ဒါပြည်သူလူထုကတိဟိုများများတိလာနေလေပို့ပြီးတော့သူတို့ဒါဟိုဟာဖြစ်နေပေါ့နော်။ဟိုတော်လန်လေးတွေဖြစ်တာ။သူတို့တနိုင်ငံလုံးကိုအုပ်ချုပ်လို့ရဖို့အတွက်ဆိုလို့ရှိရင်ဟိုတော့တရေအပေါင်ချတာလေ။ဒါသူတို့ကျူးလွန်တဲ့ဒီလူခွင့်ရေးချိုးဖောက်မှုတွေကိုတခြားပြည်သူတွေတိသွားမှာစိတ်ကူပဲပေါ့နော်။အဲ့ဒီအတွက်ကြောင့်မလို့သူတို့ကဘာလုပ်လဲဆိုလို့ရှိရင်ဒီလိုတရင်အချက်လက်တွေကိုပြည်သူလူထုကိုမရအောင်ဒီလမ်းမျိုးစုံနဲ့ဒါတားဆီးဖို့ကြိုးစားတဲ့လုပ်ရက်တွေဖြစ်တာ
။စစ်ကောင်စီကခန့်အပ်ထားတဲ့လူခွင့်ရေးကော်မရှင်ရှိပြီမယ်။အဲ့ဒီကော်မရှင်ကလည်းအသက်မဲ့နေပါတယ်ပြည်သူတွေကလည်းဒီကော်မရှင်ပေါ်အယုံကြည်မရှိပါဘူးတကယ်တော့မှတ်တမ်းကျင်ရအောင်လူအခွင့်အရေးချိုးဖောက်မှုတိုင်းကိုတိုင်ကြားတင်တယ်လို့ကိုနီကီဒိုင်းမွန်ကဆိုပါတယ်အချိန်ကြာနိုင်ပေမဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုတိုင်နိုင်တဲ့အခြားသောနေရာတွေရှိသေးတဲ့အတွက်တနစ်မှာတော့ကျူးလွန်သူတွေကိုအရေးယူနိုင်လိမ့်မယ်လို့သူကမျှော်လင့်ပါတယ်
အာဒီမြန်မာပြည်ပေါ်မှာပေါ့နော် mechanism ပေါ့ဒီလူခွင့်ရေး mechanism ဆိုရဲဟာတခုရှိတယ်ဒီ human rights council ရဲ့နေပြီးတော့လောက်တာဆိုတော့အချက်အလက်တွေစုဆောင်းပြီးပေါ့နော်ဒီစစ်တပ်ရဲ့ကျူးလွန်မှုတွေဟိုဟာတိုင်စားလို့ရတယ်เนาะဒီ UN mechanism ရှိတယ်နောက်တစ်ခုကဒီ NUG ရဲ့လူခွင့်ရေးဝန်ကြီးဌာနမှာလည်းပြေပို့ပြီးတော့တိုင်စားလို့ရတဲ့ဟာတွေရှိတယ်နောက်တစ်ခုကဒီဒီပတ်မှာဆိုလို့ရှိရင်ပေါ့နော်ကျွန်တော်တို့ဟိုတပ်ပြီးပုတ်နာလို့ပဲပြောရဲဒီကျွန်တော်တို့လွတ်လပ်တဲ့ဒီနိုင်ငံတကာလူခွင့်ရေးအဖွဲ့တွေရှိတယ်ပေါ့နော် Human Rights Watch တို့ MNSP တို့ဒီ For Far Right တို့ပေါ့နော်အဲသူတို့ကတော့တိုင်ကြားလို့မရဘူးဒါပေမဲ့သူတို့အချက်လက်တွေပို့ပေးရဆိုရင်သူတို့ကဒီအချက်လက်တွေဟိုမြင့်မြင့်တက်တဲ့တွေဘာတွေကိုစစ်ဆေးပြီးတော့ဟိုကအချက်လက်တွေယူပြီးတော့လူခွင့်ရေးအစီရင်ခံစာတွေထုတ်တယ်ပေါ့နော်နောက်ပိုင်းတော့ဆိုရင်အဲ့ဒီအချက်လက်တွေကနေပြီးတော့ဒီကျူးလွန်တဲ့လူတွေကိုအပြစ်ပေးရေးယူနိုင်မယ်
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေးဇူးတင်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်ပါတယ်။ဒိုးအတန်အတန်လွင့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00ကနေ10:00တွင်နဲ့တနင်္ဂနွေနေ့နဲ့6:00ကနေ8:00တွင်မှလည်းနားဆင်နိုင်ပါတယ်။ဒီ season ကိုလူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Pyron Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒိုးအတအစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်။စနေညချမ်းအပတ်စဉ်တင်ဆက်နေတဲ့ဒိုးအတ season ပါရှင်။အခုလို VOE မြန်မာပိုင်းကထုတ်လွှင့်နေတဲ့အပတ်စဉ်ကဏ္ဍတွေကို website စာမျက်နှာဖြစ်တဲ့burmese.voanews.com မှာလည်းအချိန်မရွေးနှาศင်ကြည့်ရှုနိုင်ကြပါရရှင်ဆက်လက်ပြီးတော့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ကိုနှาศင်ကြည့်ရှုကြရအောင်ပါဒီတစ်ပတ်မှာတော့ institution လို့ခေါ်တဲ့အဖွဲ့အစည်းနဲ့ကျင့်သုံးတွေကိုဘယ်လိုလူတွေကဘယ်လိုနည်းနဲ့ပြောင်းလဲတတ်ကြသလဲတခါလူမှုစာမျက်နှာမှာတော့ပုံပြစရာတွေကိုလည်းကြည့်ရှုနိုင်မှာမို့ academic ပညာရှင်တွေပြောတဲ့အပြောင်းလဲကိုပို့ပြီးတော့ရှင်းရှင်းလင်းလင်းတွေ့မြင်ကြရမှာပါ။ဥတည်မောင်တန်းကစာရေးဆရာမတော်ရာအေးလဲနဲ့မေးမြန်းပြီးတော့ဆွေးနွေးတင်ပြထားပါတယ
်။အရင်ပတ်တုန်းက institution ရဲ့အကြောင်းလဲကိုကျွန်တော်တို့ပြောခဲ့ပါတယ်။ပြန်လဲအမှတ်ရအောင်ကျွန်တော်အချင်းချုပ်လေးပြန်ပြောပြရစီပြောင်းလဲလို့ကျွန်တော်တို့ပြောကြတဲ့အခါတွေမှာပြင်ပအကြောင်းကြောင့်ပြောင်းနေတာတွေရှိတယ်လို့ institution တစ်ခုရဲ့အတွေ့အကြုံအရပြောင်းနေတာတွေလည်းရှိပါတယ်နော် institution ကိုလူမှုပေဒါပြောတဲ့အခါမှာ proper CC ဖြစ်ပြီးတရားဝင်ဖြတ်ထားတာဖြစ်ချင်လည်းဖြစ်မှမဖြစ်ချင်လည်းမဖြစ်ဘူးလူတွေကလက်ခံလိုက်နာကြတဲ့ကိစ္စတွေဒါတွေအားလုံးကို institution တော့ကျွန်တော်တို့ကပြောပါတယ်လူမှုပေဒါကပြောပါတယ် ဒါကြောင့်ရေဘူးရအပြင် institution ဆိုတဲ့စကလုံးကိုအဖွဲ့အစည်းနဲ့ချင်းထုံးလို့ခြုံပြီးနားလည်နိုင်ပါတယ်ဒါပေမဲ့ဒီဆွေးနွေးပွဲမှာတော့ကျွန်တော်တို့က institution ဆိုတဲ့အင်္ဂလိပ်စကလုံးကို institution လို့ပဲအသံဖလှယ်ပြီးတိုက်ရိုက်သုံးလုံးပြောဆိုသွားမှာဖြစ်ပါတယ်အဲ့ဒီသဘောကပြောလို့ရှိရင်မိသားစုစနစ်တွေက institution ဆိုတဲ့သဘောကိုလည်းဖြစ်ပါတယ် institution တွေကိုကြည့်တဲ့အခါမှာပညာရှင်တွေမှာမူပေါင်းတွေရှိတာကိုတွေ့ရပါတယ်သူတို့ကအစိပ်ပိုင်းသုံးရအနေနဲ့ကြည့်တယ်နိုင်ငံရေးဆက်ဆက်ပတ်ဝန်းကျင်ရဲ့ထူးခြားလက္ခဏာတွေကိုလေ့လာတယ်ပြီးရင် institution တရရဲ့ထူးခြားလက္ခဏာတွေကိုကြည့်တယ်ပြီးရင် agency လို့ပညာရှင်တွေကပေါ်ပေါ်ကြတဲ့ဆောင်ရွက်လှုပ်ရှားကြသူတွေရဲ့ထူးခြားလက္ခဏာကိုကြည့်ပါအဲ့ဒီအခါမှာဒီ၃ခုဒီ၃ခုရဲ့ dynamics အရာအပြန်အလှန်တဲ့အောင်အားတွေရဖြစ်ပေါ်လာတဲ့ပြောင်းလဲပုံပြောင်းလဲနည်း၄မျိုးကိုသူတို့ကသွားတွေ့ပါတယ်အဲ့ဒါကတော့ပထမတစ်ခုကတော့အတင်းနဲ့အဟောင်းကိုလဲလိုက်တာဖြစ်ပါလေဒုတိယကတော့အဟောင်းကိုဒီတိုင်းထားတယ်အစ်စ်ကိုထည့်လိုက်တယ်ဒီလိုနည်းနဲ့ပြောင်းသွားတယ်နော်တတိယပြောင်းပုံပြောင်းနည်းကတော့အဟောင်းကိုဒီတိုင်းပဲထားတယ်အစ်စ်ကိုလည်းမထည့်ဘူးနော်ဒါပေမဲ့ဆက်ဆက်နေတဲ့ပတ်ဝန်းကျင်ကကျွန်တော်အနိစ္စသဘောအရအများရန်ပြောင်းနေတဲ့သဘောရှိတာကြောင့်မို့လို့အဲ့ဒီအတိုင်းလေးပဲအပြောင်းနေတဲ့အတိုင်းလေးပဲเนาะစီမီစီကနေကိုမပြောင်းမနဲ့ပြောင်းနေတဲ့အတိုင်းလေးလိုက်သွားရင်လည်း institution ကလိုက်သွားရင်လည်းပြောင်းသွားတာမျိုးတွေလည်းတွေ့ရပါတယ်ဒါကတော့တတိယပြောင်းမှုပြောင်းမှုကိုသူတွေ့ရတယ်เนาะနောက်ဆုံးစရုပ်ထပြောင်းမှုပြောင်းပြီးကတော့အဟောင်းကဒီအတိုင်းနဲ့ဒါပေမဲ့အဲ့ဒီအဟောင်းကိုအတိတ်ပဲဖွင့်ဆိုတဲ့အခါမှာအတိတ်ပဲကောက်ယူဖို့အသင့်နဲ့เนาะနားလည်အောင်လုပ်တယ်ပြီးရင်ဒါမှမဟုတ်ရင်လည်းအကောင့်တွေဖော်ဖို့လုပ်ဖို့ပဲလို့အစ်စ်တွေနဲ့လှုပ်လိုက်တယ်။ဟောအဲ့ဒီလိုနည်းနဲ့ကြောင်းသွားကြတာမျိုးလို့လည်းသွားပြီးတွေ့ရပါတယ်။ဒါကြောင့်မို့ကျွန်တော်တို့ဒီကနေ့ဆက်လက်ပြီးတော့ဆရာမတော်တော်အေးလည်းနဲ့ဆွေးနွေးမှာကတော့ကျွန်တော်တို့ဘဲချင်းတွေမှာဘလို့ပြောင်းလဲပုံတွေကိုဘလို့လူတွေကကြောင်းတတ်ကြတယ်လေ။ဒါကိုကျွန်တော်တို့ဆက်လက်ဆွေးနွေးမှာဖြစ်ပါတယ်။โอเคจำไว้เนาะปัญญาရှင်เนี่ยจี้จ่าได้อาคามาสัสสနိုင်ငံရေးပတ်ဝန်းကျင်ကိုကြည့်တဲ့အခါမှာဘာတွေကိုကြည့်တယ် institution ကိုကြည့်တဲ့အခါမှာဘာတွေကိုကြည့်ပါလဲဆရာမ
သူကပထမဆုံးတော့ကျွန်တော်ပြီးခဲ့တဲ့တစ်ပတ်ကလည်းဆွေးနွေးခဲ့တယ်လို့ပေါ့နော်ဒီဆက်ဆက်နိုင်ငံရေးအခြေအနေမှာဒီပတ်ဝန်းကျင်ဇက်ကောင်တွေရဲ့ veto power ပေါ့သူကဘလောက်အတိုင်းအတာရှိတယ်လဲဒါကိုအကောင့်ထဲပေါ်နိုင်ဖို့ပေါ့လေအဲ့ဘလောက်အတိုင်းအတာရှိတယ်လဲဆိုတော့သူဥစ္စာကဒီ veto power ဟိုသူဟိုကတကယ်ကိုအင်အားကောင်းနဲ့ရှိနေသလားဒါမှမဟုတ်အင်အားနည်းနေသလားအဲ့ဒါရှိကြလို့တစ်ပတ်ကလည်းဒီအဖွဲ့အစည်းဆိုင်ရာကျင့်သုံးမှလည်းဒါတွေကိုအကောင့်ထဲပေါ်မှုပေါ့နော်အဲ့ဒါမှလည်းဘယ်လိုအနေထားရှိကြလဲတကယ်ကိုဟိုဟိုမြင့်မြန်မာမှာကြွားနေတာဒါမှမဟုတ်ရွှေရော်ရင်းရင်းဖြစ်နေသလားဆိုတာလည်းကြည့်ပါလေနောက်ပထမတစ်ခုပေါ့နော်အဲသူရဲ့ဒီအဆက်ဆက်နိုင်ငံရေးအခြေအနေမှာ veto power ကတကယ်ကိုအခြေအနေအကောင့်မောင်းတန်ဖြစ်နေပြီးတဲ့ခါကျတော့သူရဲ့အဒီတော့ဒီဆိုင်ရာရှင်ထုံးကတော့ပြဿနာရှိနေရရော်ရဲနေရပေါ့ရော်ရဲနေဆိုရင်သူ့ရဲ့ပြဿနာကဒီရှင်ထုံးမှာပြဿနာဆွာရှိနေတဲ့အတွက်ဒီရှင်ထုံးမှာကမူလရဲ့ရှင်ထုံးကိုပြုပြင်ပြောင်းလဲတာမဟုတ်ဘဲနဲ့သူကအစ်စ်ပြန်ခက်လိုက်တဲ့ပုံစံမျိုးပေါ့နော်အဲ့ဒါမျိုးတွေနေသွားပါတယ်ဒုတိယတနည်းအားကြတော့သူဒီအဖွဲ့အစည်းဆိုင်ရာရှင်ထုံးကလည်းအားနေနေတယ်အဲဗီဒီယိုပါဝါလည်းသူအားနေအားရော့နေတယ်ဒါမျိုးကြတော့သူကလူရောမူရောပြောင်းရမယ်အားလုံးကိုချုပ်ပြောင်းပြလိုက်ရမယ်ဆိုရင်အဲအနည်းလန်ပြောင်းရမယ်ဆိုပုံစံမျိုးပေါ့နော်အဲမျိုးတစ်ချက်ကိုတော့အားလို့တွေးရပါတယ်တတိယတစ်ချက်ကကြတော့သူကဒီအဆက်တနိုင်ငံရေးအခြေအနေမှာဒီလိုပါဝါတုံးနိုင်မှုအခြေအနေကတော့မြင်ပါတယ်အဲ့ဒါလိုပဲတစ်ဖက်ကလည်းဒီအဖွဲ့အစည်းဆိုင်ရာရှင်ထုံးကလည်းမြင်ပါနေဒါဆိုရင်နှစ်ဖက်စလုံးကဟန်ချက်နေတယ်ဒါပေမဲ့အဲ့တော့ပြင်ပပိုင်းကတက်ရောက်မှုတွေပေါ်မှာတော့မူတည်ပြီးတော့ဘာတွေဆက်ပြီးတော့ဆက်လုပ်ရမလဲဆိုတော့ပုံမှန်မူတည်ပြီးတော့ကြောင်းနေတယ်ဆိုတဲ့အနေအထားကိုတွေ့ရပါတယ်။နောက်ဆုံးတနည်းကြတော့ပေါ့နော်ဒီဆက်ဆက်နိုင်ငံရေးအခြေအနေမှာဒီဗီဒီယိုပါဝါတုံးနိုင်မှုအင်အားတော့လျော်နေတယ်ဒါပေမဲ့သူ့ရဲ့အဖွဲ့အစည်းဆိုင်ရာရှင်ထုံးကတော့ခိုင်ခိုင်မာမာရှိနေပေါ့နော်အဲ့ဒါကြတော့ဒီဟိုပါဝါအားနေနေတဲ့အတွက်ဒီကျင့်ထုံးလို့ကျွန်တော်တို့တွားပြောင်းလဲလို့မရဘူးဒါပေမဲ့အကောင့်ထဲပေါ်ရဲပေါ့နော်ဒီကျင့်ထုံးဆိုင်ရာဒီဥပဒေတွေဥပဒေတွေသာဒီ ဒီမှာကျွန်တော်တို့ဒီပြန်ပြီးတော့အရေးပဲကောက်ယူပြီးအကောင့်ထဲပုံမှုနည်းလမ်းလေးတွေပြောင်းလိုက်ပြီးဆိုတဲ့ဘဝမျိုးတွေတွေ့ရပါလိမ့်ရှင
်။ဟုတ်ကဲ့။နော်ပညာရှင်တွေအကြီးကျယ်တဲ့အခါမှာဆက်ဆက်နိုင်ငံရေးအခြေအနေမှာဒီလိုသုံးပိုင်ခွင့်ရှိမရှိ။နော်ဒီလိုသုံးပိုင်ခွင့်ရှိရင်အပြောင်းလဲဖြစ်တဲ့ပုံစံတစ်မျိုးပေါ့။မသုံးပိုင်ခွင့်မရှိရင်အပြောင်းလဲဖြစ်တဲ့ပုံစံက institution တွေပြောင်းနိုင်ပုံစံတစ်မျိုးပေါ့နော်။ရေဘူးကဒီလိုနားလည်လို့ရမယ်ထင်တယ်။တပြိုင်တည်းမှာစောစောပြောသလို institution ဘိုင်းပေါ့။နော် institution ဘိုင်းမှာလည်းနော်အဲကျွန်တော်တို့ဒီပြဋ္ဌာန်းသတ်မှတ်ချက်တွေကိုအတိတ်ပဲကောက်ယူတဲ့အခါအောက်တယ်ပေါ်တဲ့အခါမှာနော်ဘလောက်ထိလုံနိုင်ကြိုင်နိုင်ရှိတယ်လဲပေါ့နော်။ဒီပေါ်မှာ ਨੇ ဆက်ဆက်ပြီးကျွန်တော်ကြည့်ကြတာဟုတ်တယ်။ထွက်ပြီးတွေ့ရပါတယ်။ဆိုတော့ကျမရဲ့အဲ့ဒီလိုဒီထူးခြားလက္ခဏာတစ်ခုပေါ့ institution ရဲ့ထူးခြားလက္ခဏာပြီးရင်ဒီဘက်ကဆက်ဆက်နိုင်ငံရေးအခြေအနေအခြေအနေပေါ့ဗီဒီယို၃မိုင်ခွင့်ဗီဒီယို၃မိုင်ခွင့်မရှိတဲ့အနေထားစားချီးတမျှနဲ့ဆက်ဆက်ပြီးတော့ကျွန်တော်တို့ဘလို့လူတွေကအပြောင်းလဲတဲ့မှာဘလို့ပုံစံနဲ့ပါဝင်လာကြတာမျိုးတွေ့ရတယ်
အဲ့မှာတော့ဒီဆောင်းပါးထဲမှာပေါ့နော်သူပေါ်ပြထားတာကအမျိုးအစား၄မျိုးပေါ့နော်ဒီအေဂျင့်လို့ခေါ်တဲ့ဒီဦးဆောင်မှုရပြောင်းလဲမဲ့သူ၄မျိုးကိုသူပြောပြထားပါတယ်ပထမတစ်မျိုးကတော့ဒီအပွဲစည်းစိမ်ရာကျင်းထုံးကိုရောနောက်ပြီးတော့ဒီအကောင့်ထဲပုံမှုဘိုင်းတွေပါရောအကုန်လုံးကအုတ်တုံတို့ပြောင်းလဲလိုက်တဲ့ဆိုတဲ့သဘောမျိုးတွေ့ရတယ်အဲ့တော့အဲ့ဥစ္စာတော့ तू အမြင့်လန်ပြီးတော့ပြောင်းလဲလိုက်တဲ့သဘောမျိုးပေါ့နော်အမောအခါကျတော့ तू အဲ့ချိန်မှာတော့အမတန်ဟိုအပေါ်တိုက်များပြီးတော့စွန့်စားမှုတော်တော်များတယ်ပေါ့နော်ဘာလို့ဆိုတော့ तू ကအမြင့်လန်ပြီးပြောင်းလဲရတဲ့အနေထားပေါ့အဲ့လိုမျိုးလည်းတွေ့ရပါတယ်ဒုတိယတစ်မျိုးကကျတော့ तू ကလိုင်ရောညီထွေဆိုတာပေါ့နော်အဲ့ဒါကျတော့ခုနကကျမတို့ပြောခဲ့သလိုပြင်ပကတက်ရောက်မှုပေါ်လေးမှာမူတည်ပြီးတော့ပြောင်းလဲတဲ့သဘောမျိုးရှိတယ်ရှိခါကျတော့ तू အပြန်အလှန်မြည်တည်ရတဲ့သဘောမျိုးပေါ့နော်ဒီပေါ်လေးမှာပြောင်းလဲတဲ့အတွက် तू ကဒီအဖွဲ့စည်းဆိုင်ရာကျင့်ထုံးကြီးကိုတော့ तू ကအဖွဲ့စည်းဆိုင်ရာကျင့်ထုံးကိုပြောင်းလဲတာမဟုတ်ဒါပေမဲ့ဒီကျင့်ထုံးကသတ်မှတ်ထားတဲ့စီမံစည်းကမ်းကို तू ပြောင်းလဲလို့ချင်းပေါ့နော်ဒါပြန်ပန်းနဲ့တက်ရောက်မှုနဲ့လည်းရောညှိထွေးစွာဖြစ်တဲ့အတွက်ဖြစ်လို့တဲ့အတွက်အဲ့ဒါမျိုးပြောင်းလဲခြင်းနဲ့အပိုင်းကိုလည်းတွေ့ရတယ်တတိယတစ်မျိုးကကြတော့ဒီသူကဒီအဖွဲ့စည်းဆိုင်ရာကျင့်အဖွဲ့စည်းဆိုင်ရာကျင့်ထုံးကျွန်မတို့ institution လို့ခေါ်လာရင်းကိုသူကထပ်ဆက်ပြီးမထိမ့်မင်းလို့ခြင်းဒါပေမဲ့ဒီစီမင်းစည်းကမ်းတွေပေါ့နော်စီမင်းစည်းကမ်းတွေကိုတော့သူအနေနဲ့ light logic ညီဆွေဖြစ်ရှင်တဲ့အတွက်ဒီအဖွဲ့အစည်းကိုသူကပြောင်းလဲရှင်တဲ့သဘောမျိုးတွေ့ရတယ်။တတိယနောက်ဆုံးတစ်မျိုးကကြတော့ဒီအခွင့်အရေးတမပေါ်သူကလည်းဘယ်အချိန်တွေရောက်ရဒီအဖွဲ့အစည်းတည်တံ့နေဖြစ်နေမတည်တံ့ဖြစ်နေရတဲ့အချိန်တွေပေါ်မှာမူတည်ပြီးတော့ကိုချိုးအတွက်အသုံးချတဲ့ပုံစံမျိုးပေါ့နော်ဒီလိုမျိုးကိုဖော်ပြထားပါရှင
်။ဆိုတော့ဒါတော်တော်လေးစိတ်ဝင်စားစရာကောင်းပါတယ်။အဲ့တော့ပညာရှင်တွေကစိုးစိုးကပြောနေတဲ့နော်မူလကျွန်တော်တို့ပြီးခဲ့တဲ့ပတ်ကဆွေးနွေးခဲ့ကြတဲ့နော်ပြောင်းမုံပြောင်းနည်းပုံစံရယ်နော်ကုလားတော်နေတယ်ပတ်ဝန်းကျင်ရဲ့ဆက်ဆက်ပတ်ဝန်းကျင်ရဲ့နိုင်ငံရေးထူးခြားရဲ့လက္ခဏာတွေရဲ့ institution ရဲ့ထူးခြားတဲ့လက္ခဏာတွေကိုဆက်ဆက်လိုက်တဲ့အခါမှာဘလို့လူတွေကဆရာမစောစောကပြောတဲ့၄မျိုးပေါ့နော်၄မျိုးကဘလို့ပြောင်းလဲတတ်တာကိုတွေ့ကြတယ်
အဲ့တော့ပထမတစ်မျိုးပြောခဲ့တဲ့သူကဟိုလုံးဝအုတ်တုံပြောင်းလဲလိုက်တဲ့အမြင့်လန်ပြီးပြောင်းလဲလိုက်တဲ့ပုံစံပေါ့နော်အဲ့ဒါအရတော့သူကအဲ့လူရောမူရောစသဖြင့်အဲ့ဒါမျိုးပြောင်းလဲလိုက်တဲ့ပုံစံမျိုးကိုသူကပို့ပြီးတော့အားပေးတယ်အထူးသဖြင့်
အဲ့ဒီလိုပြောင်းလဲပုံမျိုးကဆက်ဆက်နိုင်ငံရေးခြေနေဘလို့ခြေနေမျိုးမှာပို့ပြီးဖြစ်တတ်တာသူကတွေ့ရ
အထူးသဖြင့်ဒီတော့သုံးနိုင်ခွင့်ကလည်းအားနည်းနေတယ်။နောက်ပြက်ခါကျတော့အဖွဲ့အစည်းဆိုင်ရာကျင့်ထုံးကလည်းအားနည်းနေတယ်ပေါ့နော်။ဒီလိုခါကျတော့အကုန်လုံးကိုမြင့်လန်ပြောင်းလဲရမယ်ဆိုတဲ့ဘောမျိုးပေါ့။အဲ့ဒီနေရာနဲ့တွားပြီးသက်ဆိုင်ပါလိမ့်ရှင့်။
ဆိုတော့ဒုတိယတစ်မျိုးအောင်ဆရာမဘယ်လိုအခြေအနေမှာပြောင်းတတ
်ဒုတိယတစ်မျိုးအောင်ကျတော့ तू ကဒီတော့သုံးနိုင်ခွင့်ကသူ့မှာအကောင်းတဲ့အခြေအနေမှာရှိရပေါ့နော်။အဲဒါပေမဲ့အဖွဲ့အစည်းဆိုင်ရာကျင့်ထုံးမှာတော့အားနေနေတဲ့အခါမျိုးဒီမှာသူကဒီကျင့်ထုံးကိုသူပြောင်းလဲလိုက်တဲ့ဆိုတဲ့ပုံစံမျိုးပေါ့အဲ့ခါကျတော့ကျွန်တော်တို့အစောကပြောခဲ့တယ်လို့သူကဒီအဖွဲ့စည်းကိုသူထိမ့်သိမ့်လို့လားမဟုတ်ဘဲနဲ့သူကကျင့်ထုံးကိုလည်းပြောင်းလဲလို့ရှင်တဲ့သဘောမျိုးပေါ့နော်ကျွန်တော်တို့အဲ့ဒါ layering လို့ခေါ်တဲ့အပိုင်းကိုတော့ဖြစ်သွားပါလိမ့်ဆရာ
ဆိုတော့သူကအဲကျင့်ထုံးပြဋ္ဌာန်းချက်အစ်စ် rules အစ်စ်ဒါမှမဟုတ်စီမင်းစည်းကမ်းအစ်စ်တွေကိုသူကထပ်ပြီးတော့ထည့်လိုက်တယ်ဒါပေမဲ့အရင်ဟာကိုလည်းမထိဘူးတော့တစ်ဖက်မှာကြတော့ तू อ่ะ video တုံးမှန်ဝင်ရှိတဲ့ तू อ่ะရှိတဲ့အတွက်ကြောင့် तू อ่ะမထိဘူးเนาะအဲ့ဒီလိုနည်းနဲ့ပြောင်းလဲသွားကြတာကိုတွေ့ရတယ်အထူးသဖြင့်အဲ့ဒီလူတွေကစနစ်အဟောင်းကိုတဖြည်းဖြည်းဖြည့်ဆည်းသွားပြီးတော့စနစ်အစ်စ်ကိုဖန်ပြီးသွားကြတာမျိုးတွေ့ရဟုတ်ဒါဖြင့်ဆရာမ video owner ကတုံးမှန်ဝင်ကတော့ကြီးကြီးမားမားရှိနေမယ် institution ရဲ့အားလည်းကောင်းနေမယ်ဆိုရင် तू ကဘလူနီးနဲ့ကြောင်းနေတတ်ပါ
အဲ့လိုမျိုးကြတော့အဲတက္ကရာတစ်မျိုးဖြစ်တယ်သူကပြင်ပတက်ရောက်မှုအခြေအနေပေါ်မှာမူတည်ပြီးတော့ဒီစီမင်းစည်းကမ်းတွေအဖွဲ့အစည်းတွေကျင့်သုံးစီမင်းစည်းကမ်းတွေသူပြောင်းလဲလိုက်တယ်ပေါ့နော်သူကလည်းပြောင်းလဲနိုင်တယ်ပြီးတော့ပါဝါလည်းရှိနေတယ်အဖွဲ့အစည်းကလည်းအကောင်းဆုံးတစ်ခင်ဒီအခြေအနေနှစ်ရပေါ်မှာမူတည်ပြီးတော့သူပြောင်းလဲသွားတာကိုတွေ့ရပါတယ်ဆရာ
ဟုတ်ကဲ့စောစောကပြောတဲ့ဆရာမဒီအခွင့်အရေးသမားဘလို့အခြေအနေမျိုးတွေမှာအခွင့်အရေးသမားတွေကကစားတတ်ကြတယ်
ဒီလိုအနာလေညောင်းနေနေတယ်ဒါပေမဲ့ပေါ့နော်အဖွဲ့စည်းကတော့အကောင်းမောင်းတဲ့ဖြစ်နေတဲ့အချိန်ပေါ့နော်အဖွဲ့စည်းဆိုင်ရာကျင့်သုံးကတော့အကောင်းမောင်းတဲ့ဖြစ်နေပြီးတော့ဒီလိုပေါ့ဝါအင်အားနေနေတဲ့ခါမှာဒီကျင့်သုံးတွေကသူကလိုတလိုဘာသာပြန်အနက်ဒိတ်ပဲကောက်ယူပြီးတော့သူတို့အကျိုးအတွက်ပြောင်းလဲသွားတဲ့ပုံစံမျိုးအဲ့လိုမျိုးတွေ့ရပါတယ
်ဟုတ်ကဲ့ဆရာမကြီးကျေးဇူးများကြီးတင်ပါတယ်အခုဆွေးနွေးသွားခဲ့တဲ့သူကတော့ကနေဒါနိုင်ငံ Macmaster U Tech သမားပါလူဝဲဒီကိုစူးစမ်းနေတဲ့စာရေးဆရာမတော်တာအေးတတ်ဖြစ်ပါတယ်ကျွန်တော်တို့မှာသာမ
ဒါကတော့ဥတီမောင်တန်းအပတ်စဉ်တင်ဆက်နေတဲ့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေပြိုင်ကဘာအစီအစဉ်ပါရှင်။မကြာခင်မှာတော့တပတ်အတွင်းထိတ်တန်းရောက်ဒီမြန်မာနဲ့နိုင်ငံတကာသတင်းတွေကိုစူးစီးတင်ပြဖို့ရှိပါရဲ့ရှင်။စနေညချမ်း VOA မြန်မာပိုင်းအစီအစဉ်ကိုဝါရှင်တန် DC ကနေတိုက်ရိုက်တင်ဆက်နေပါတယ်
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိပ်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ။ One click ခလုတ်တစ်ချက်နှိပ်ုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ပင်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ VUE မြန်မာပိုင်းစီစဉ်တွေကိုကြီးစုနားဆင်အားပေးကြတဲ့အတွက်လည်းကျေးဇူးတူတင်ပါတယ်ကျမတို့စီစဉ်တွေကိုလွတ်လပ်တဲ့အာရှအသံ RFA နဲ့ပူးပေါင်းတင်ဆက်နေတဲ့လူထုမိတ်ဆွေ24နာရီရုပ်သံအစီအစဉ်မှာလည်းကြီးစုအားပေးနိုင်ကြပါတယ်ရှင်အခုဆက်လက်ပြီးတော့တပတ်အတွင်းမြန်မာသတင်းတွေကိုအရင်ဆုံးစူးစီးတင်ပြမှာပါမြန်မာဆိုင်ရာဗြိတိန်တန်ယုံတာဝန်ခံပြောတဲ့မြန်မာနိုင်ငံကထွက်သွားရခြင်းအကြောင်းရင်းကမှန်မှန်ပါဘူးလို့မြန်မာစစ်ကောင်စီကညင်းလိုက်ပါတယ်။ရုရှားနိုင်ငံကိုတွားရောက်ခဲ့တဲ့မြန်မာစစ်ကောင်စီဥက္ကဋ္ဌနဲ့ Russia Nuclear Swan Corporation တို့ကြား Nuclear Swan အစာချုပ်လက်မှတ်ရေးထိုးခဲ့ကြပါတယ်။ဆားတဲ့ဒီလိုထိတ်တန့်ရောက်မြန်မာသတင်းတွေကိုနန်းလောင်နဲ့ကိုဝင်းခန့်မောင်တို့ကပြောပြမှာပါရှင်။
Well, good afternoon. Thank you very, very much.
မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံရေးအခြေအနေတွေကြောင့်လူမောင်းခွင့်မှုအာဏာရရှိနေတယ်လို့တိုက်ဖြတ်ရေးမှာအားနည်းချက်တွေရှိနေတယ်လို့အမေရိကန်နိုင်ငံခြားရေးဌာနရဲ့နှစ်ပတ်လည်အစည်းအဝေးစာမှာဖော်ပြလိုက်ပါတယ်။စစ်အာဏာပိုင်တွေဟာဒီမိုကရေစီရဲ့လှလားသူတွေကိုဖိနှိပ်အရေးယူဖို့ဦးစားပေးလာတာကြောင့်လူမောင်းခွင့်မှုတိုက်ဖြတ်ရေးတိတိတသားကျဆင်းသွားတယ်လို့လည်းအစည်းအဝေးစာမှာဖော်ပြခဲ့တာ
ပါ။ Their governments have a state-sponsored policy.
မြန်မာနိုင်ငံအပါအဝင်ကမ္ဘာပေါ်ကလူမောင်းခွင့်မှုအငြင်းနဲ့ပတ်သက်လို့လဲအမေရိကန်နိုင်ငံခြားရေးဝန်ကြီးကဇူလိုင်လ19ရက်နေ့အစည်းအဝေးစာထုတ်ပြန်ရမှာပြောဆိုသွားတာပါမြန်မာနိုင်ငံမှာတော့ရွေးကောက်ခံအစိုးရကိုဖြုတ်ချခဲ့တဲ့2023ခုနှစ်ဖေဖော်ဝါရီလစစ်အာဏာသိမ်းမှုကြောင့်စစ်တပ်နဲ့ဒီမိုကရေစီရေလှလာတဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တွေတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားနိုင်ငံတော်ဝါမှာပဋိပက္ခတွေပို့ပြီးတော့ကြေပြန့်လာစေပြီးတိကရကြောင့်လူပေါင်းသိန်းချီအိုးအိမ်စွန့်ထွက်ပြေးကြတာကိုလည်းအစင်ခါစာမှာထောက်ပြထားပါတယ်။အဲ့ဒီလိုထွက်ပြေးရသူတွေထဲမှာအများအပြားဟာလည်းလူကုန်ကူးခံရမယ့်အနေနဲ့ရင်ဆိုင်နေရတယ်လို့အစင်ခါစာမှာဖော်ပြပါတယ်။မြန်မာနိုင်ငံအနေနဲ့လူကုန်ကူးမှုတိုက်ဖျက်ရေးအတွက်အနိုင်ဆုံးအဆင့်တတ်မှတ်ချက်နဲ့ပြည့်မီအောင်ဆောင်ရွက်နိုင်ခြင်းမရှိဘူးလို့လည်းဖော်ပြပါတယ်။အမေရိကန်နိုင်ငံကြားရေးဌာနရဲ့နှစ်ပတ်လည်လူကုန်ကူးမှုဆိုင်ရာအစည်းအဝေးစာမှာမြန်မာနိုင်ငံကိုလူကုန်ကူးမှုအဆိုအဝါဆုံးအဆင့် Tier 3အဖြစ်ဆက်လက်တတ်မှတ်လိုက်တာကြောင့်မြန်မာနိုင်ငံဟာအနိုင်ဆုံးအဆင့်တတ်မှတ်ခံရတာအခုဆိုရင်၅နှစ်ဆက်တိုက်ရှိသွားပြီဖြစ်ပါတယ
်။မြန်မာနိုင်ငံပအဝင်ပြည်ပနိုင်ငံတွေမှာအမေရိကန်နိုင်ငံသားတွေမတရားဖမ်းဆီးမှုကိုဟန်တားနိုင်ဖို့ရည်ရွယ်တဲ့အမေရိကန်တရက်ကိုသမ္မတဂျိုးဘိုင်ဒန်ဇူလိုင်လ19ရက်နေ့မှာလက်မှတ်ထိုးအတည်ပြုလိုက်ပါတယ်။သမ္မတအာဏာနဲ့ထုတ်ပြန်တဲ့အမေရိကန်အမေရိကန်နိုင်ငံသားတွေကိုဖမ်းဆီးတဲ့နိုင်ငံတွေအပေါ်အပြစ်ပေးအရေးယူနိုင်မှာဖြစ်ကြောင်းလည်းအမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်ကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။မြန်မာ၊တရုတ်၊ရုရှား၊အီရန်၊မြောက်ကိုရီးယားနဲ့ဗင်နီဇွဲလားနိုင်ငံတွေဟာအမေရိကန်နိုင်ငံသားတွေမတရားဖမ်းဆီးခံရနိုင်တဲ့အနေရရှိတဲ့နိုင်ငံတွေအဖြစ်နဲ့လည်းအမေရိကန်ကသတ်မှတ်လိုက်တာပါ။မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်ဖေဖော်ဝါရီစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းအမေရိကန်နိုင်ငံသားတည်င်းသမား ဒန်နီဖရန်စတာနဲ့ကိုနေတမောင်ခေါ်ကိုမောင်မောင်ထွေးတို့ဖမ်းဆီးခံခဲ့ရပေမဲ့နောက်ပိုင်းမှာပြန်လွှတ်ပေးခဲ့ပါတယ်။နိုင်ငံရဲ့ခြားမှာလက်ရှိဖမ်းဆီးခံထားရတဲ့အမေရိကန်နိုင်ငံသားအစီအတွက်ကိုတော့အစိုးရကထုတ်မပြောပေမဲ့ဆီးရီးယားမှာဖမ်းဆီးတပ်ဖြတ်ခံခဲ့ရတဲ့အမေရိကန်သတင်းသမား James Foley ကိုအစွဲပြုနာမည်ပေးထားတဲ့ James W. Foley Legacy Foundation ကတော့နိုင်ငံပေါင်း18နိုင်ငံမှာအမေရိကန်60ကျော်ဖမ်းဆီးခံထားရတယ်လို့ပြောပါတယ်။ February လကလေးကရုရှားမှာအဖမ်းခံရပြီးမူရင်းဆေးမှုနဲ့တရားရင်ဆိုင်နေရတဲ့အမေရိကန်မျိုးသမီးဘတ်စကတ်ဘောအဖွဲ့ကနာမည်ကျော် Britney Griner အပါအဝင်နိုင်ငံရဲ့ခြားမှာပြန်ပြီးဆွဲခံရသူတွေဖမ်းဆီးခံရသူတွေရဲ့မိသားစုတွေဘက်ကဖိအားပေးမှုတိုးလာနေချိန်မှာပဲသမရအမိတ်ထုတ်ပြန်လိုက်တာလည်းဖြစ်ပါတယ်။
မြန်မာနိုင်ငံရဲ့စီးပွားရေးဟာပြီးခဲ့တဲ့နှစ်ပြည်ရင်းပြည်ပဖြစ်အားမျိုးစုံကြောင့်ကြာဆင်းသွားခဲ့တဲ့အခြေအနေကနေပြန်လည်နလန်ထူပေါ်နှောင့်နေနေတယ်လို့ကမ္ဘာ့ဘဏ်ကဇူလိုင်လ23ရက်နေ့ကထုတ်ပြန်တဲ့မြန်မာစီးပွားရေးစောင့်ကြည့်လေ့လာမှုအစီအခါစာမှာဖော်ပြပါတယ်။2022ခုနှစ်အတွင်းမြန်မာနိုင်ငံရဲ့စုစုပေါင်းပြည်ရင်းထုတ်လုပ်မှုတန်ဖိုး GDP ဟာ2019ခုနှစ်ကနေနိုင်ရှိရင် 73 ရာခိုင်နှုန်းနှိမ့်ကျသွားဖို့ရှိတယ်လို့လည်းကမ္ဘာ့ဘဏ်ကခန့်မှန်းထားပါတယ်။မြန်မာနိုင်ငံလူဦးရေရဲ့40ရာခိုင်နှုန်းဟာဆင်းရဲနွမ်းပါတဲ့အခြေအနေတမတ်ချက်အောက်ကိုရောက်နေပြီးတော့ဆင်းရဲနွမ်းပါမှုအခြေအနေရော့ကြရေးဆယ်စုနှစ်တစ်ခုစာကြိုးပမ်းချက်တွေနောက်ပြန်လှည့်သွားခဲ့တယ်လို့လည်းအစိုးရခန်းစားကထောက်ပြရေးသားထားပါတယ်။ပြင်တစ်တိုတောင်စွမ်းအင်ကုမ္ပဏီကြီးအပါအဝင်နိုင်ငံတွင်းကပြည်ပရင်းနှီးမြှုပ်နှံမှုတချို့ရုပ်သိမ်းနေသလိုနိုင်ငံတကာရဲ့ပိတ်ဆို့တန်ခတ်မှုတွေကြောင့်စက်ငွေတန်ဖိုးကျဆင်းပြီးတော့ငွေလဲနှုန်းမတည်ငြိမ်မှုတွေရင်ဆိုင်နေရချိန်မှာပဲမြန်မာနိုင်ငံရဲ့စီးပွားရေးအခြေအနေနဲ့ပတ်သက်လို့ကမ္ဘာ့ဘဏ်ရဲ့အစီရင်ခံစာထွက်ပေါ်လာတာပါနိုင်ငံခြားငွေရှာပါတာကိုကာကွယ်ဖို့မြန်မာနိုင်ငံဗဟိုဘဏ်ကနှီးမြှုပ်ဆောင်နဲ့ကြိုးပမ်းနေပေမဲ့နိုင်ငံရေးမတည်ငြိမ်မှုနဲ့စက်ငွေတန်ဖိုးထိုးကျနေတဲ့အခြေအနေကနေပြန်အဖက်ဆက်ဖို့အခက်အခဲတွေအများကြီးရှိနေတယ်ဆိုပြီးစီးပွားရေးသုံးသပ်သူတွေကရှုံ့ညံ့ပါတယ်ပြည်ကြရရဲ့ပိုင်းကပဲပြည်ပချင်းငွေကိုယူထားတဲ့ပြည်တွင်းလုပ်ငန်းရှင်တွေအနေနဲ့လက်တလုံးမှာချင်းငွေပြတ်မဆက်သေးပဲနဲ့ခိတဆိုင်းငံ့ထားဖို့မြန်မာဘိုဘန်ကပြည်တွင်းပုဂ္ဂလိကဘဏ်တွေကိုညွှန်ကြားချက်ထုတ်ခဲ့တာကြောင့်နိုင်ငံတကာနဲ့ဆက်သွယ်လုပ်ငန်းရေးမှာအကျပ်အတည်းတွေပို့ပြီးတော့ကြီးထွားလာနေတယ်လို့ပြည်တွင်းစီးပွားရေးလုပ်ငန်းရှင်တွေက VOA ကိုပြောပါတယ
်။ပြင်သစ် Total စွမ်းအင်ကုမ္ပဏီကြီးရဲ့ရင်းနှီးမြှုပ်နှံမှုတွေဟာဇူလိုင်20ရက်နေ့မှာပဲမြန်မာနိုင်ငံကနေပြန်လည်ရုပ်သိမ်းသွားပါပြီ။မြန်မာရင်းနှီးမြှုပ်နှံမှုဆိုင်ရာသဘောတူညီချက်အရရန်နာတန်ငွေပိုင်လိုက်စီမံကိန်းကနေရင်းနှီးမြှုပ်နှံမှုရုပ်သိမ်းမယ်ဆိုပြီးပြင်သစ်ပိုင် Total နဲ့ American Phasic Chevron ကပြီးခဲ့တဲ့ဇန်နဝါရီလကကြေညာအတည်ပေးခဲ့ပါတယ်မြန်မာနိုင်ငံတွင်လူခွင့်ရေးအခြေအနေနဲ့တရားဥပဒေစိုးမိုးရေးဆိုးဝါးလာတာကြောင့်ဖြစ်တယ်လို့ထုတ်ပြန်ချက်မှာဖော်ပြခဲ့ပါတယ်သူတို့ရဲ့ပိုင်ဆိုင်မှုအရရက်အတွက်နစ်နာမှုတောင်းဆိုတာလည်းမလုပ်တော့ဘူးလို့ Total ကုမ္ပဏီကအဲဒီတုန်းကပြောဆိုထားပါတယ်စစ်တပ်ကအာဏာသိမ်းပြီးနောက်မှာမြန်မာစစ်တပ်ရဲ့အဓိကနိုင်ငံခြားဝင်ငွေလမ်းကြောင်းတွေဖျက်တောက်ဖို့လူခွင့်ရေးဖွဲ့တွေကဖိအားပေးတာမှာတိုတက်ကုမ္ပဏီလည်းဖိအားပေးခံခဲ့ရပါတယ်။ဒီသဘာဝတန်ငွေလုပ်ငန်းကနေမြန်မာအတွက်နိုင်ငံခြားဝင်ငွေအများဆုံးအဖြစ်တစ်နှစ်ကိုဒေါ်လာတန်1000ကျော်ရစေတယ်လို့ HRW လူခွင့်ရေးစောင့်ကြည့်မှုအဖွဲ့ကြီးကပြောပါတယ်။တစ်ချိန်တည်းမှာပဲမြန်မာနိုင်ငံမှာလုပ်ကိုင်နေတဲ့ Oridu ဖုန်းကုမ္ပဏီကလည်းသူ့လုပ်ငန်းတွေကိုရုပ်သိမ်းဖို့ဆွေးနွေးနေပြီးဆိုပြီးတည်ငြိမ်မြင့်နှစ်ခုကိုကိုးကားလို့ Writer သတင်းတရမှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာဆောင်ရွက်နေတဲ့ဆက်သွယ်ရေးလုပ်ငန်းကိုရောင်းချဖို့ရည်ရွယ်ကြောင်းစက်တွေဝင်ကြီးဌာနကို Oridu ကအကြောင်းကြားခဲ့တယ်လို့လည်းသတင်းအရေးမြစ်တွေကပြောပါရယ်ကာတာနိုင်ငံဒိုဟာမြို့အခြေစိုက် Oridu ကုမ္ပဏီဟာမြန်မာနိုင်ငံမှာတတိယအကြီးဆုံးဖုန်းကုမ္ပဏီဖြစ်ပြီးအာဏာမသိမ်းခင်2020တုန်းကတုံးဆွဲသူ15သန်းဝန်းကျင်ရှိခဲ့ပါရယ်အာဏာသိမ်းပြီးတဲ့နောက်မှာတော့2022ခုနှစ်မှာ Oridu ကိုတုံးဆွဲသူ6သန်းရှိပြီးဝင်ငွေအမေရိကန်ဒေါ်လာတန်း330ရှိခဲ့တယ်လို့ထုတ်ပြန်ထားတာပါOridu ကုမ္ပဏီကိုဝယ်ယူဖို့လားလာရှိတဲ့သူတွေထဲမှာရွှေတန်လွင်ဥကြော်ဝင်ပိုင်တဲ့ Skynet နဲ့စင်ကာပူခြေစိုက် Yan Investment Group တို့ပါဝင်ကြပါတယ်။ဝယ်ယူဖို့စိတ်ဝင်စားကြတဲ့အဖွဲ့၃ဘွဲ့နဲ့စကားပြောနေတာနောက်ဆုံးအဆင့်ကိုမရောက်သေးဘူးလို့သတင်းအရေးမြစ်တွေအရသိရပါတယ်။ Telenor ကုမ္ပဏီထွက်သွားပြီးတဲ့နောက်ဆက်သွယ်ရေးနယ်ပယ်မှာ Oridu ဟာအများစုနိုင်ငံခြားပိုင်နောက်ဆုံးကုမ္ပဏီလည်းဖြစ်ပါတယ်။ Telenor ကုမ္ပဏီကိုတော့ရွှေပြိုင်းဖြူကုမ္ပဏီနဲ့လက်နွန်ချေဆိုင် M1 ယင်းနှိမ့်နှံမှုကုမ္ပဏီတို့ကဝယ်ယူခဲ့ကြပါတယ
်2023ခုနှစ်ဖေဖော်ဝါရီလမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံဒေသအတော်များများမှာတိုက်ပွဲတွေမပြတ်ပေါ်ပေါက်နေပြီးတိုက်ပွဲကြားကမီးလောင်ပြာကျခဲ့ရတဲ့ခြေရော်ရောမြေမြုပ်မိုင်းတွေနေမိပြီးတော့အတိဒုက္ခရောက်ရတဲ့ပြည်သူတွေပိုတိုးလာသလိုအိုးအိမ်ဆွန့်ပြီးတော့နေရာဆွန့်ခွာထွက်ပြေးနေရတဲ့ပြည်သူတွေလည်းနေစဉ်တိုးလာနေကြပါစစ်တပ်ကအာဏာသိမ်းမှုကိုဆန့်ကျင်တဲ့ဆန္ဒပြမှုတွေအကြမ်းဖက်ဖြိုခွဲခံရပြီးတဲ့နောက်မြန်မာနိုင်ငံဒေသအတော်များများကဆန္ဒပြလူငယ်တွေဟာလည်းပြည်သူ့ကာကွယ်ရေးအဖွဲ့တွေဖွဲ့ပြီးတော့စစ်ကောင်စီကိုလက်နက်ဆွဲကိုင်းတော်လာနေကြတာပါ ချင်းပြည်နယ်ဖလန်ဟာခါတခြားမှာလည်းစစ်ကောင်စီတပ်နဲ့ချင်းကာကွယ်ရေးတပ်ဖွဲ့တွေကြားဆန္ဒရကြတိုက်ပွဲတွေဖြစ်ခဲ့ပြီးတော့ဒေသခံ2000နီးပါးနဲ့အိမ်စွန့်ထွက်ပြေးနေရတာပါ။တိုက်ပွဲအခြေအနေတည်ငြိမ်စပြီလို့ရွာသူရွာသားတချို့ရွာထဲပြန်ဝင်လာကြပေမဲ့လည်းရွာလုံးကျွတ်နီးပါးမီးရှို့ခံရတဲ့အခြေအနေကြောင့်ခက်ခဲတွေရှိနေတာပါ။တခါစီရင်တင်မနေတဲ့ကချင်ပြည်နယ်ဝိုင်းမော်မြို့နယ်ထဲမှာလဲစစ်ကောင်စီတပ်နဲ့ KNA ကြား10ရက်ဆက်တိုက်တိုက်ပွဲဖြစ်ပွားနေပြီးတော့ဖားကန့်မြို့နယ်ထဲမှာလဲစီရင်တင်မမှုတွေရှိနေတာကြောင့်ဒေသခံတို့ဘေးလွတ်ရာတိမ်းရှောင်နေရပါတယ်။စကိုင်းတိုင်းနဲ့မကွေးတိုင်းထဲမှာလဲဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တို့နှစ်ဖက်အပြန်အလှန်ပစ်ခတ်ပြီးတော့တိုက်ပွဲမပြတ်ပေါ်ပေါက်နေပါတယ်။ကယားပြည်နယ်ဖက်မှာလဲစစ်ကောင်စီကမြေမြုပ်မိုင်းအုံပြုမှုတွေများလာပြီးတော့ဒီမိုင်းတွေကြောင့်ပဲအရသာပြည်သူတွေထိခိုက်ဒေဆုံးနေရတာပါ။မြေမြုပ်မိုင်းကြောင်ထိခိုက်ခဲ့ရတဲ့ပြည်သူ50ဝန်းကျင်ရှိတယ်လို့ကရင်ပြည်အမျိုးသားများကာကွယ်ရေးတပ် KNDF က VOA ကိုပြောပါတယ်။စစ်ရှောင်ပြည်သူတယောက်ကလည်းသူ့အတွေ့အကြုံကိုခုလိုပြောပါတယ်
။ကျမတို့အချိန်ကလေးအခုချိန်ထိရွာပြန်လာလို့မရတော့စစ်ရှောင်တဲ့နေရာမှာပဲရှိနေရတယ်။ကျမတို့ရွာမပြန်နိုင်တာစစ်သားတွေကရွာကိုသူတို့ကအမှန်တည်းကြားရလေကျမအမှန်နေကြတော့ကျမတို့ကပြန်လာလို့မရတော့ဒီရွာဘေးပပလဲတွေနဲ့သူတို့မိုင်းတွေထောင်ထားတယ်အဲ့လိုမျိုးလဲပြောတာလဲကြားရတာပေါ့နော်။အဲ့ဒါရောလေသူတို့လည်းရှိနေခါကြတော့ကိုကလည်းရွာပြန်လို့လည်းမဖြစ်မိုင်းကြောက်ရတာတစ်ဖက်နဲ့တိုက်ပွဲလည်းခဏခဏပြင်းနေရတယ်ဆမအဲ့မှာလည်းပြင်းနေတုန်းပဲအခုထိအချိန်ထိပဲ
မိုင်းနေမိလို့ပွဲချင်းပြီးတိတ်ဆုံးသွားတာလည်းရှိသလိုထိခိုက်တံအားရပြီးတော့စေကုသခံနေရင်ဆုံးသွားတာလည်းရှိပါတယ်တိုက်ပွဲဖြစ်နေတဲ့ကြားပြည်နယ်တွင်ကစစ်ကောင်စီဖက်မြေမြုပ်မိုင်းအများအပြားအုံပြနေတာဟာစစ်ရဲစခုမှုမြောက်တယ်လို့ Amnesty International နိုင်ငံတကာလူ့အခွင့်အရေးအဖွဲ့ကြီးကဇူလိုင်လ20ရက်နေ့ကထုတ်ပြန်ပါတယ်ကြားပြင်းနေတွင်လူနေအိမ်တွေလှည့်ခွင်းတွေနဲ့ခရိယံဖျားကြောင်းတွေပါမချမ်းမိုင်းထောင်ထားတာကိုကိုရိုင်းကြုံခွင့်ရသူ40ကျော်ကို AI ကတွေးဆမေးမြန်းခဲ့တာဖြစ်ပါတယ်
။ဇူလိုင်လ19ရက်နေ့မှာကြာရောက်တဲ့85နှစ်မြောက်အာဇာနည်နေ့အထိမ်းအမှတ်နိုင်ငံတော်အခမ်းအနားကိုရန်ကုန်အာဇာနည်ပိတ်မှန်မှာစစ်ကောင်စီကကြီးမှုကျင်းပခဲ့တာမှာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမေအောင်လှရောထိမ့်သိမ်းခံနေရတဲ့ဒေါ်ဆန်းစုကြည်တို့တက်ရောက်ခြင်းမရှိခဲ့ပါဘူး။ဗိုလ်ချုပ်အောင်ဆန်းနဲ့ဥပါဝင်းမိသားစုတွေကိုစားကနားကျင်းပါရေးကော်မတီဝင်တွေကလွမ်းသူပန်းကွေချခဲ့ကြပါတယ်အာဇာနည်ခေါင်းဆောင်ကြီးတွေကိုမမေ့သလိုတိုင်းရင်းသားလူမျိုးသီးသီးရဲ့အာဇာနည်ခေါင်းဆောင်တွေကိုပါအတိအမှတ်ပြုတဲ့ရည်ရွယ်ချက်နဲ့လူမျိုးကြီးဟွာရတိုက်ဖြတ်ကြအာဇာနည်ဟာကိုယ်ဥမကားဆိုတဲ့စာရန်ကင်ဆောင်ပြီးရန်ကုန်မြို့မှာတက်ကြွလှွှာသူတွေကလျှက်တစ်ပြက်ဆန္ဒပြခဲ့ကြပါတယ်ရန်ကုန်အပြင်တခြားနယ်မြေတွေနဲ့ PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေရှိတဲ့တိုင်းရင်းသားဒေသတွေမှာလည်းအာဇာနည်နေ့အခမ်းအနားတွေကျင်းပခဲ့ကြတာပါရန်ကုန်မြို့လမ်းဆောင်လမ်းကွာနေရာတော်တော်များများမှာစစ်ကောင်စီကလုံခြုံရေးတင်းကျပ်ပိတ်ဆို့ထားပြီးစစ်ဆေးမှုတချို့ရှိနေပေမဲ့တကြွလှုပ်ရှားသူတွေဘက်ကရတဲ့နည်းနဲ့လျှက်တစ်ပြက်ဆန္ဒပြခဲ့ကြတာပါစစ်ကောင်စီကဦးစီးရန်ကုန်မှာပြုလုပ်တဲ့နိုင်ငံတော်အခမ်းအနားမှာတော့စစ်ကောင်စီဘက်ကဒုတိယအကြီးအကဲဒုတိယဗိုလ်ချုပ်မှုကြီးစိုးဝင်ဦးဆောင်တက်ရောက်ပါတယ်ရန်ကုန်မြို့ပေါ်မှာတော့အာဇာနည်ခေါင်းဆောင်တွေကြာဆုံးတဲ့မနက်ပိုင်းအချိန်မှာအုံအော်ဆွဲပြီးတွာလာတဲ့ရင်တချို့ဟွန်းတီးတာနေတချို့အလံတိုင်တဝက်လွှင့်ထူတာတွေရှိခဲ့ပါတယ်။အာဇာနည်ဗိမာန်နဲ့ရန်ကုန်မှာရှိတဲ့ဗိုလ်ချုပ်အောင်ဆန်းပြလိုက်ကိုအများပြည်သူအတွက်ဖွင့်လှစ်ပေးခဲ့ပေမဲ့လာရောက်သူတော့တိတ်များများဆာဆာမရှိခဲ့ပါဘူး။မန္တလေးမြို့မှာလည်းမြို့ရဲအသွာလာများတဲ့နေရာတွေမှာစစ်ကောင်စီဘက်ကတားဆီးစစ်ဆေးရာတွေရှိခဲ့ပါတယ်။
ဆက်လက်ပြီးတော့တပတ်တွင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်ဤတန်းစင်ကပြောပြမှာပါရှင်။
ယူကရိန်းခွဲထွက်ပြည်နယ်တွေကိုပြန်သိမ်းဖို့စစ်တိုက်နေရတာလို့အရင်တုန်းကပြောခဲ့တဲ့ရုရှားကအခုအရှိဒွန်ဘတ်ဒေသကိုကျော်လွန်ပြီးတော့တိုက်ခိုက်ဖို့ရည်ရွယ်တဲ့အကြောင်းရုရှားစစ်တပ်ကပြောပါတယ်။ဒီလိုရုရှားဘက်ကတိုးမြင့်တိုက်ခိုက်မှုတွေလုပ်ရတဲ့အကြောင်းရင်းဟာယူကရိန်းရုရှားကိုတိုက်ဖို့အမေရိကန်နဲ့ NATO မဟာမိတ်တွေကလက်နက်တွေထောက်ပံ့ပေးနေလို့ဆိုပြီးတော့ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလက်ရော့ကဇူလိုင်လ20ရက်နေ့မှာပြောပါတယ်။ယူကရိန်းမြို့တော်ကိုသိမ်းပိုက်မဲ့ရုရှားတပ်တွေရဲ့ထိုးစစ်ဆင်မှုမအောင်မြင်တဲ့နောက်ပိုင်းအခုတာဝေးပစ်ရော့ကက်တွေအသုံးပြီးတော့အထူးစစ်စင်ရေးအဖြစ်ယူကရိန်းတောင်နဲ့အရှေ့ပိုင်းကိုတိုးချဲ့ထိန်းချုပ်ဖို့ရုရှားတပ်တွေကလှုပ်ဆောင်နေပါတယ်။ဒီတော့အတွက်မှာပဲယူကရိန်းသမ္မတကတော်အိုလန်နာဇလန်စကာကအမေရိကန်ပြည်အစုကိုရောက်ရှိနေပြီးတော့ရုရှားရဲ့လေကြောင်းတိုက်ခိုက်မှုတွေကိုခုခံနိုင်အောင်ယူကရိန်းကိုလေကြောင်းကာကွယ်စနစ်ကူညီထောက်ပံ့ပေးဖို့ကြံကြားခဲ့ပါတယ်
။ Вы допомагаете нам дуже потужно.
တပ်ဖြတ်ခံခဲ့ရသူတွေ၊ခြေလက်အင်္ဂါဆုံးရှုံးခဲ့ရသူတွေ၊ရှေ့တန်းရောက်နေတဲ့မိသားစုတွေရဲ့အိမ်အပြတ်လမ်းကိုစောင့်မျှော်နေရတဲ့အသက်မသေးကြံရှိနေသေးသူတွေအားလုံးသူတို့အားလုံးကိုစားယူကရိန်းကိုလက်နက်တွေပေးဖို့ပန်ကြားလိုတဲ့အကြောင်းနဲ့ဘရောမှမတောင်းဆိုခြင်းခဲ့တဲ့အရာတွေကိုတောင်းဆိုနေရတာပါဆိုပြီးတော့ American လူတော်မှခန်းစားချက်အပြည့်နဲ့ယူကရိန်းသမ္မတကတော်ဇလန်စကာကပြောဆိုသွားပါတယ်ယူကရိန်းသမ္မတကတော်ဇလန်စကာကအမေရိကန်ပြည်အရရောက်ရှိနေခြင်းအတွင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်သမ္မတကတော်ဂျိုးဘိုင်ဒန်အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကန်တို့နဲ့တွေ့ဆုံခဲ့ပါသည် ရုရှားသမ္မတဗလာဒီမီယာပူတင်ကတော့ဒီသတင်းပတ်တွင်မှာအီရန်နိုင်ငံကိုတွားရောက်ခဲ့ပြီးတော့အီရန်သမ္မတအီဘရာဟင်ရိုင်စီနဲ့တူရကီသမ္မတရီဆက်တီရဲ့အာဒဝန်နုနဲ့တွေ့ဆုံခဲ့ပါတယ်။ဒေတာတွင်အီရန်ရဲ့အဓိကပြိုင်ဘက်တွေဖြစ်ကြတဲ့အစ်စရီနဲ့ဆော်ဒီအာရေဗျားနိုင်ငံတွေစီကိုပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်တွားခဲ့ပြီးတဲ့နောက်ပိုင်းရုရှားသမ္မတပူတင်ကလည်းအီရန်နိုင်ငံကိုတွားခဲ့တာပါ။ယူကရိန်းနိုင်ငံကကောက်နှံတွေပိလယ်နက်စိတ်ကန်းကနေကမ္ဘာနိုင်ငံတွေစီကိုတည်ယူတင်ပို့နိုင်ဖို့မှာရုရှားနိုင်ငံကနေဆောင်ရွက်ပေးဖို့အသင့်ရှိတဲ့အကြောင်းဒါပေမဲ့လည်းအနောက်နိုင်ငံတွေဘက်ကလည်းရုရှားကောက်နှံတင်ပို့မှုကိုပိတ်ဆို့ရည်ယူထားတာတွေကိုရုံသိမ်းပေးရမယ်ဆိုပြီးတော့တူရကီသမ္မတရီဆက်တီရဲ့အာဒိုဝန်နဲ့တွေ့ဆုံအပြီးမှာရုရှားသမ္မတပူတင်ကပြောပါတယ်ရုရှားကယူကရိန်းကိုကျူးကျော်ခဲ့တာကြောင့်ယူကရိန်းရဲ့ကုန်သွယ်မှုကိုပြတ်တောက်ရပ်ဆိုင်းသွားစီသလိုကမ္ဘာလုံးဆိုင်ရာအစားအသောက်ထောက်ပံ့တင်ပို့မှုတွေကိုလည်းထိခိုက်စေတာပါဒါကြောင့်လည်းကုလသမဂ္ဂကပါကြားဝင်ဖြည့်ရှင်းပြီးတော့ကောက်နှံတွေတင်ပို့မှုပြန်ပြီးတော့လှုပ်ဆောင်နိုင်ရေးကြိုးပမ်းနေတာပါအီရန်ခီးစင်ဟာယူကရိန်းစစ်ပွဲစတင်ပြီး9လအတွင်းသမ္မတပူတင်ရဲ့ဒုတိယမြောက်ပြပခီးစင်ဖြစ်ပါတယ်ဒီတော့တွင်ထွက်ပေါ်နေတဲ့သမ္မတပူတင်နေမကောင်းဘူးဆိုတဲ့တဲ့မှတ်မှတ်ကန်တဲ့အကြောင်းရုရှားသမ္မတရုံးပြောခွင့်ရဒမီထရီပက်စကော့ဖ်ကဇူလိုင်လ27ရက်နေ့မှာပြန်ပြီးတော့ဖြည့်ရှင်းထားပါတယ်ဇူလိုင်လ20ရက်နေ့အများရှိထွက်ချိန်မှာသမ္မတပူတင်ချောင်းဆိုးခဲ့ပြီးတော့အရန်ပူတဲ့အီရန်ခီးစင်ကအပြန်မှာသမ္မတပူတင်နည်းနည်းအေးမိနေတဲ့အကြောင်း Interfax သတင်း Agency ကရေးသားခဲ့တာပါဒီသတင်းပတ်တွင်လွှတ်တော်ကရွေးချယ်ခဲ့တဲ့ဝန်ကြီးချုပ်ဟာ Rinel Wickremasinghe TV လင်ကသမရအဖြစ်ရာထူးတာဝန်ယူဖို့ကြံသစ္စာကျင်းဆိုခဲ့ပါတယ်။သမရဟာ Gotabaya Rajapaksa နိုင်ငံတွေကနေထွက်ပြေးပြီးတော့ရာထူးကနေနှုတ်ထွက်သွားပြီးတဲ့နောက်အသက်83နှစ်အရွယ် Rinel Wickremasinghe ကသမရတည်ဖြစ်လာတာပါ။သူဟာဝန်ကြီးချုပ်အဖြစ်6ကြိမ်တာဝန်ယူခဲ့ပြီးတော့ပြီးခဲ့တဲ့ရက်ပိုင်းကသမရဟာ Rajapaksa နိုင်ငံကနေပြည်ပကိုထွက်သွားပြီးတဲ့နောက်ယာယီသမရအဖြစ်တာဝန်ယူခဲ့ပါတယ်။ဒီလင်္ကာနိုင်ငံမှာနိုင်ငံကောင်ဆောင်တွေစီမံမှုညံ့ဖျင်းလို့ဖြစ်ရတာဆိုတော့စီးပွားပြက်ကက်ဆိုင်နေခြင်းအစိုးရထိပ်ပိုင်းကောင်ဆောင်တွေယာတုကနေနှုတ်ထွက်ပေးဖို့တောင်းဆိုတဲ့စကားပြဝေတွေလှနေချီပြီးတော့ပေါ်ပေါက်နေတာပါတချိန်ထဲမှာပဲသမရဝီခရာမက်ဆင်ဟင်ကသမရဟောင်းရာဂျာပါက်ဆာမီတာဆုနဲ့နှိဆက်သူအဖြစ်ဝေဖန်ပြောဆိုမှုတွေထွက်ပေါ်နေပြီးတော့သူသမရဖြစ်တာကိုသဘောမကျလို့ကန့်ကွက်ဆန္ဒပြသူတွေလည်းရှိနေပါတယ်အမေရိကန်ပြည်အောင်စုမှာကိုဗစ်ကူးစက်ခံရသူဥယျာဉ်စုစုပေါင်းတန်90နီးပါးရှိသွားပြီဖြစ်ပြီးတော့လက်တလောကူးစက်ခံရသူအားလုံးရဲ့65ရာခိုင်နှုန်းဟာကူးစက်မြန် Omicron ဗီဇမျိုးကွဲ Coronavirus BA5 ကြောင့်ဖြစ်ပြီးတော့16ရာခိုင်နှုန်းက BA4 ကြောင့်ဖြစ်တဲ့အကြောင်းနောက်ဆုံးရချက်လက်ဒီမှာဖော်ပြထားပါတယ်။ဥရောပမှာလည်းကိုဗစ်ဆိုင်ရာကန့်သတ်ချက်တွေဖြေလျှော့လိုက်တဲ့အချိန်ကူးစက်မြန် BA4 နဲ့ 5 ပြန့်နှံ့မှုကြောင့်နောက်တစ်တုပ်ကိုဗစ်ကူးစက်မှုတွေတကြောပြန်တိုးလာနေပါတယ်။ဥရောပကကိုဗစ်ကူးစက်မှုအသစ်အားလုံးရဲ့80ရာခိုင်နှုန်းဟာ Omicron စင်ကဲဗီဇမျိုးကွဲ Coronavirus ကြောင့်ဖြစ်ပါတယ်။လုံခဲ့တဲ့သတင်းပတ်အတွင်းဥရောပနိုင်ငံ53ခုမှာကိုဗစ်ကူးစက်လူနာအသက်3000နီးပါးရှိပြီးတော့တပတ်ကလူ3000လောက်သေဆုံးနေရတဲ့အကြောင်း WHO စီးရင်မှာဖော်ပြထားပါတယ်။ကာကွယ်ဆေးထိုးထားပေမဲ့လည်း BA4 နဲ့ 5 Omicron မျိုးကွဲတွေကူးစက်ခံရနိုင်ပါလေ။ဒါပေမဲ့လည်း Alpha နဲ့ Delta ကိုဗစ်မျိုးကွဲတုန်းကလောက်ရောဂါလက္ခဏာမပြင်းထန်ဘူးလို့ကူးစက်ခံရပြီးသူတွေကပြောပါတယ်။လာမယ့်သတင်းပတ်တွေအတွင်းမှာဆေးရုံတက်ရသူနဲ့သေဆုံးသူဥယျာဉ်တိုးလာနိုင်တဲ့အကြောင်းကိုဗစ်ဆိုင်ရာကျန်းမာရေးပညာရှင်တွေကသုံးသပ်ပါတယ်။ကိုဗစ်ပြန့်နှံ့မှုတွေကိုထိန်းချုပ်နိုင်ဖို့အတွက်အများသုံးနေရာတွေမှာမဖြစ်မနေနှာခေါင်းစည်းတက်ချဖို့နဲ့လူစုလူဝေးမလုံးကြဖို့စတဲ့ကိုဗစ်ဆိုင်ရာစည်းကမ်းတွေကိုနိုင်ငံဆွေးရတွေအနေနဲ့ပြန်ချဖို့လည်း WHO ကတိုက်တွန်းထားပါတယ်။ဂျပန်နိုင်ငံတိုကျိုမြို့မှာကိုဗစ်ကူးစက်မှုအသစ်တရက်ထဲမှာ3000ကျော်သွားပြီးတော့စံချိန်တွေမြင့်တက်ခဲ့ပါတယ်။ဒါပေမဲ့ရောဂါပြင်းထန်သူနဲ့သေဆုံးသူဥယျာဉ်နှဲနေသေးပေမဲ့လည်းနောက်သတင်းပတ်တွေအတွင်းမှာများလာနိုင်တဲ့အကြောင်းအာဏာပိုင်တွေကပြောပါတယ်။တရုတ်နိုင်ငံမှာတော့ဇူလိုင်လ21ရက်နေ့တရက်ထဲမှာတွင်ပြည်တွင်းကိုဗစ်လူနာသစ် 148 ယောက်နဲ့ပြည်ပကလာတဲ့ကူးစက်ခံရသူ52ယောက်ရှိတဲ့အကြောင်းအစိုးရရဲ့နိုင်စင်ချက်လက်တွေမှာဖော်ပြထားပါတယ်။ဒီထဲကအယောက်80လောက်မှာရောဂါလက္ခဏာမပြဘဲနဲ့ကိုဗစ်ပိုးရှိနေတာဖြစ်ပါတယ်။တရုတ်နိုင်ငံရှန်ဟိုင်းနဲ့မြို့ကြီးတော်များများမှာတန်းနေချီတဲ့လူတွေကိုရောဂါရှိမရှိစစ်ဆေးတာတမမဟုတ်လည်းအပြည့်မထွက်ရပိတ်ပင်ထားတဲ့အသစ်ထပ်တိုးပြီးတော့လှုပ်ဆောင်နေပါတယ်။ဒီနေ့ကိုဗစ်လူနာဖျက်များအယောက်300လောက်ကိုတွေ့နေရတာပါ။ရောဂါထိန်းချုပ်ရေးမှာကိုဗစ်လုံးဝမရှိစေရ Zero COVID မူဝါဒကိုအပြင်းထန်ကျင့်သုံးခဲ့တာကြောင့်လေအာရှဒေသတခြားနေရာတွေနဲ့ရှင်ရင်တရုတ်နိုင်ငံမှာကူးစက်မှုနှုန်းကတိတိတသားညွန်နေနေကြတာပါ။တရုတ်နိုင်ငံစီပွားရေးဟာအပြစ်မထွက်ရကန့်သတ်ချက်တွေကြောင့်ဆက်မှုထုတ်ကုန်နဲ့ဝယ်လိုအားတွေကျဆင်းပြီးတော့ဒုတိယ3လပတ်အတွင်းစီပွားရေးတိုးတက်မှုအကြီးကျယ်လျော့ကျသွားခဲ့ပါတယ်။အခုကိုဗစ်ကူးစက်ပြန့်ပွားမှုတွေပုံမှန်ဆက်ပြီးတော့တိုးနေပြီးတော့ပြည်ပညာတွေလည်းထက်လုံမဲ့ဆိုရင်ကမ္ဘာဒုတိယအကြီးဆုံးတရုတ်စီပွားရေးအပေါ်မှာနောက်ထပ်ပြားပေးမှုတွေရှိလာနိုင်တဲ့အကြောင်းအကဲခတ်တွေကသုံးသပ်ကြပါတယ်။ အပြင်မထွက်ရကန့်သက်ချက်တွေရုပ်သိမ်းစားစီးပွားရေးပြန်ပြီးတော့နလန်ထူဖို့အားယူနေတယ်။ရှန်ဟိုင်းမြို့ကြီးမှာဂျိုကြားဂျိုကြားကူးစက်မှုတွေရှိနေစေဖြစ်ပြီးတော့ခရိုင်16ခုမှာလူတွေအများပြားအဆုလိုက်ပြုံလိုက်ရောဂါရှိမရှိစစ်ဆေးဖို့ကိုတရုတ်အာဏာပိုင်တွေကဒီသင်းပတ်အစားတုံးကပြင်ဆင်နေကြတာပါ။ပြည်ထောင်စုပြည်သက်အပါဝင်ဥရောပနေရာတော်တော်များများမှာစံချိန်တင်အပူလိုင်းတံကိုရင်ဆိုင်နေရပါတယ်။ပြည်ထောင်စုမှာအပူချိန်40ဒီဂရီစီနီဂရီထိမြင့်တက်ခဲ့ပြီးတော့ပြည်သက်မှာလည်းအပူချိန်မြင့်တက်နေရပါ။အပူချိန်ကြောင့်ဂရီနိုင်ငံအေသင်မြို့အပါဝင်မြို့ကြီးတွေနဲ့အနီးတစ်ဝိုက်တောမီးတွေလည်းလောင်ကျန်းခဲ့တာကြောင့်ရာထူးချီတဲ့ဒေသအခံတွေဘေးလွတ်ရာကိုရွှေ့ပြောင်းပေးခဲ့ရပါတယ်။လေပြင်းတွေတိုက်ခတ်တာကြောင့်လည်းမိငိမ့်တက်နေတဲ့မိသက်သမားတွေအခက်အခဲတွေကြုံခဲ့ရပါတယ်။ဆွေနိုင်ငံအနောက်မြောက်ပိုင်းဇာမိုရာပြည်နယ်မှာလည်းဒီသင်းပတ်အစအထိတောမီးတွေဆက်ပြီးတော့လောင်နေခဲ့တာပါ။ဒီသင်းဘက်ထဲမှာစပိန်နဲ့ပေါ်တူဂီမှာအပူချိန်မြင့်တက်တာနဲ့ဆက်နွယ်တဲ့တည်ဆုံမှု950ကျော်ရှိတဲ့အကြောင်း AP သတင်းမှာဖော်ပြထားပါတယ်။အခုလိုစံချိန်တင်အပူချိန်မြင့်တက်လာတာဟာဥတုရသီဖောက်ပြန်မှုပိုပြီးတော့လင်းလင်းမြန်မြန်တိုးလာနေတဲ့အခြေအနေဖြစ်တဲ့အကြောင်းကျွမ်းကျင်သူတွေကကြည်ပင်းနေကြပါတယ်။မေဂန်ပီယောင်စုအထူးသဖြင့်အနောက်လေပိုင်းကမြို့တွေမှာစံချိန်တင်ပူပြင်းနေတဲ့အခြေအနေမှာပဲဥတုရသီပြောင်းလဲမှုတိုက်ဖြတ်ရေးလှုပ်ဆောင်မဲ့အစီအစဉ်တစ်ခုမြန်ကန်သမ္မတဂျိုးဘိုက်ဒန်ကဒီသင်းဘက်လဲမှာကြီးညာခဲ့ပါလေ။
Climate change is literally an existential.
ဥတုရသီပြောင်းလဲမှုဟာအမေရိကန်နဲ့တကမ္ဘာလုံးအတွက်စိုးရိမ်ရတဲ့ဘေးရန်တွေဖြစ်တဲ့အကြောင်းသမ္မတဘိုင်ဒန်ကပြောဆိုလိုက်ပြီးတော့ AAP Center တွေတိုးချဲ့ဆောက်လုပ်ဖို့ရေမုံငွေအသစ်ပေးမယ့်အကြောင်းပြင်ရေနံအထွက်များတဲ့မက္ဆီကိုပင်လယ်ကွင်းမှာကမ်းလွန်လေအားစီမံကိန်းတွေလှုပ်ဆောင်ဖို့တွန်းအားပေးသွားမယ့်အကြောင်းထည့်သွင်းပြောဆိုခဲ့ပါတယ်။မင်းခင်နဲ့ကမ္ဘာတဝမ်းမျိုးတွေမှာတောမီးတွေလောင်အပူလိုင်းဖြတ်စံချိန်တင်ပူပြင်းနေပေမဲ့သမ္မတဘိုင်ဒန်ကတော့နိုင်ငံတော်အရေးပေါ်ခြေအနေဖြင့်ကြီးညာသွားတာမရှိသေးပါဘူးရှင်။
ဒါကတော့မက်အီတန်စင်ကတပတ်အတွင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုစူးစီးတင်ပြခဲ့တာပါ။စနေညချမ်း VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုတော့သတင်းအချင်းချုပ်ကိုကိုဝင်းမင်းကပြောပြမှာပါရှင
်။ယူကရိန်းဂျုံပြောင်းနှံစားသီးနှံပြန်တင်ပို့ခွင့်ရုရှားနဲ့သဘောတူချက်ရပြီမှာပဲတင်ပို့တဲ့စစ်ကမ်းကိုရုရှားကတိုက်ခိုက်လိုက်ပါတယ်။ကမ္ဘာဂျုံတင်ပို့ဆုံးဆယ်နိုင်ငံထဲမှာပါတဲ့ယူကရိန်းကဒီပို့ကုန်တွေတင်ပို့တဲ့အိုဒီဆာပင်လယ်နဲ့စစ်ကမ်းကိုရုရှားဝေထိန်ဒုံးကျည်တွေနဲ့ဒီနေ့ပြတ်ခတ်ခဲ့တယ်လို့ယူကရိန်းဘက်ကပြောလိုက်ပါတယ်။အမေရိကန်သမ္မတဂျိုးဘိုက်ဒန်ဟာကိုဗစ်ဖြစ်ခဲ့ပြီးမဲ့သူ့စီးပွားရေးထိတန်းအကြံပေးတွေနဲ့အွန်လိုင်းကနေတဆင့်မနေ့ကဆွေးနွေးခဲ့ပါတယ်။တနေ့ကပဲသူ့မှာကိုဗစ်ရောဂါတွေ့ခဲ့တယ်လို့ကြေညာပြီးအင်မတန်ပျော့တဲ့လက္ခဏာပဲခံစားရတယ်လို့သမ္မတအင်ပီတော်ကကြေညာခဲ့ပါတယ်။တက်စီဇင်းလုံးကြစေဖို့မနေ့ကအစည်းအဝေးနဲ့ဆွေးနွေးခဲ့ကြရမှာသမ္မတဘိုင်ဒန်ရဲ့အသံအနှံငယ်ကွဲနေပြီးတစ်ခါတခါချောင်းဆိုးခဲ့ပေမဲ့သမ္မတကတော့သူအများကြီးကိုအပြားချသက်သာနေပါပြီလို့ပြောခဲ့ပါတယ်။မြမကူလူမျိုးတုံးတက်ဖြတ်မှုဆွဲခြင်းနဲ့ ICJ ကလက်ခံကြာနာမယ်ပေါ့မြမစစ်ကောင်စီကစိတ်ပြတ်ပေမဲ့ဆက်ရင်ဆိုင်သွားမှာပါလို့ပြောလိုက်ပါတယ်။မြမကူဂမ်ဘီယာကအခုလိုတရားစွဲချက်တင်လာတာကို ICJ အပြည်ပြည်ဆိုင်ရာတရားရုံးကလက်ခံကြားနာနိုင်ခွင့်ရှိတယ်လို့မနေ့ကဆုံးဖြတ်ပြီးအပြည်ပြည်ဆိုင်ရာပူပေါင်းဆောင်ရွက်ရေးဝန်ကြီးဌာနကစိတ်ပြတ်မိတယ်လို့ထုတ်ပြန်လိုက်ချိန်မှာမြန်မာစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကတော့ဆက်ခုခံခြေပသွားမှာပါလို့ VOA ကိုဒီနေ့ပြောလိုက်ပါတယ်။ Monkey Pox မြောက်ကျောက်ရောဂါပိုပြန့်လာတာကိုကမ္ဘာ့ကျန်းမာရေးရေးပေါ်အဖြစ်တပြေးချို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကကြေညာလိုက်ပါတယ်။ WHO အကြီးအကဲ Tedros Adhanom Ghebreyesus ကအလင်းအမြန်ပိုကူးဆက်လာတဲ့ဒီမြောက်ကျောက်ယောဂါဟာကမ္ဘာလုံးဆိုင်ရာကျန်းမာရေးအရေးပေါ်အခြေအနေရောက်သွားပြီလို့ဒီနေ့သတင်းမီဒီယာတွေကိုတွေ့ပြီးပြောလိုက်ပါတယ်။အခုလိုတတ်မှတ်လိုက်တာကနိုင်ငံတွေအားလုံးပူးပေါင်းတုံ့ပြန်ဖို့လိုအပ်လာပြီးရှမ်ပုံငွေတွေကာကွယ်ဆေးတွေနဲ့ကုသမှုတွေကိုပါမျှဝေသုံးစွဲဖို့လိုအပ်လာတာကိုပြတာပါလို့ကျန်းမာရေးအရာရှိတွေကဆိုပါတယ်ခင်ဗျာ။လုတ်ချံခံခဲ့ရတဲ့ဂျပန်ဝန်ကြီးချုပ်ဟောင်းရှင်ဆိုအာဘေအတွက်နိုင်ငံတော်စာမဏေစက်တင်ဘာလမှာလုတ်ပေးဖို့အစိုးရကဆုံးဖြတ်လိုက်ပါတယ်။ဒါပေမဲ့အတိုက်ခံတွေကတော့ဒါကနိုင်ငံတော်အခွန်ဘဏ္ဍာကိုသုံးပြီးအစိုးရပါတီအနေနဲ့သူ့လိုရိုးရာအစည်းအဝေးထင်းထင်းသမားတွေကိုဂုဏ်တင်ပေးနေတာလို့ဝေဖန်လိုက်ပါတယ်ခင်ဗျ။
ကျေးဇူးတင်ပါတယ်ရှင်။သတင်းချင်းချုပ်ကိုကိုဝင်းမင်းပြောပြသွားတာပါ။စနေညချမ်း VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိတိုက်ရိုက်ထုတ်လွှင့်နေတာပါ။ဒီကနေ့ညရဲ့အစီအစဉ်မူကတော့ကိုရန်နိုင်ဖြစ်ပါတယ်။အသံဖန်းအင်ဂျင်နီယာကတော့ Bill Andrick ပါ။ရုပ်သံအင်ဂျင်နီယာကတော့ Tiran Wan ဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းအစီအစသ်တွေကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မရွေးနှာစင်ကြည့်ရှုနိုင်ကြပါတယ်။မြမပြည်သူပြည်သားအလုံးဘေးအန္တရာယ်အသွေးတွေကနေကင်းဝေးကြပါစေရှင်။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America.